Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါသည်နော် VOA အမေရိကန်တိုင်းရဲ့2022ခုနှစ်ဇူလိုင်လ2ရက်စနေနေ့မနေ့ကင်းအစည်းအဝေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24/40/51နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါအခုပဲစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစည်းအဝေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုကိုကင်မောင်စိုးမင်းနဲ့အတူတင်ပြသွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးရေးမဖြစ်နိုင်ဘူးလို့မပြောနိုင်ကြောင်းစစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်ပကံမှာလန်ချမ်းမဲခေါင်ဆွေးနွေးပွဲစနေနေ့မှာစတင်မှာဖြစ်ပြီးတရုတ်နိုင်ငံခြားရေးဝန်ကြီးလာရောက်ဖို့ရှိနေပါတယ်ယူကရိန်းမှာရုရှားကမစ်ဆိုင်းနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်တောက်ကြနေတော့ကလူအနည်းဆုံး20ကျော်သေဆုံးခဲ့ရပါတယ်။အဲ့ဒီလိုမြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုထိတ်တန့်သတင်းတွေကိုတင်ဆက်ပြီးတဲ့အခါမှာတော့ဒီဩစတြေးလျနိုင်ငံဂျာယီဝန်ကြီးဖန်နီဝမ်ရဲ့မလေးရှားနိုင်ငံခီးစဉ်အတွင်းမှာမြန်မာအရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲရာရှိနေတယ်လို့ဆိုပါတယ်။
I think the Asian nations are really good at understanding Australia's multicultural nature.There's a good understanding of that and some lot.
ဒီနေ့ပြီးမှအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်။တခါအာဆီယံအထူးတန်ကိုယ်စားလှယ်နဲ့အပြည့်ရဲ့အဖွဲ့တွေဘလို့အကြောင်းအရာတွေဆွေးနွေးကြတယ်လဲဆိုတာကိုတင်ပြဖို့ရှိသလိုနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုစုံမို့ကျော်နဲ့ကိုခမောင်စိုးမင်းတို့ပြောပြပေးပါဦးခင်ဗျာ။
Ukraine Odessa data အတွင်း Russia ဘက်ကမစ်ဆိုင်းဒုံးနဲ့ပစ်ခတ်တိုက်ခတ်ခဲ့တဲ့အတွက်တောက်ကြနေတော့ကအနည်းဆုံး22ဦးသေဆုံးခဲ့တယ်လို့ Ukraine တာဝန်ရှိသူတွေကပြောဆိုပါတယ်သေဆုံးတဲ့အထက်မှာကလေးငယ်2ဦးပါဝင်ပြီးပစ်ခတ်တိုက်ခတ်ခံရတဲ့အထက်မှာ Bihar's Dnipropetrovsk မြို့ကအထက်9ဒရှိတဲ့အရပ်ဖက်လူနေအိမ်တိုက်ခန်းအဆောက်အဦတွေလည်းပါဝင်တယ်လို့ Ukraine ကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်အခုလိုလူနေရပ်ကွက်တွေကိုတိုက်ခိုက်တဲ့အတွက်ယူကရိန်းသမ္မတကလည်းပြစ်တင်ဝေဖန်ခဲ့ပါတယ်
။
ရုရှားဘက်ကပြစ်ခတ်တိုက်ခိုက်တဲ့ KH-22 မစ်ဆိုင်းဒုံးဟာလေယာဉ်တင်သင်းမောလိုသင်းမောအကြီးတွေကိုဖျက်တဲ့မစ်ဆိုင်းဒုံးဖြစ်ပါတယ်။ဒီလိုလက်နက်ကိုအသုံးပြုပြီးတာမန်အရသားတွေနေတဲ့ကိုဒတ်ရှိတဲ့အဆောက်အဦကိုပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်လို့သမ္မတဇာလင်စကီးကပြောဆိုသွားတာပါ။ယူကရိန်းစစ်ဘက်အကြီးအကဲကတော့ရုရှားတွေဟာအရသာပြည်သူတွေကိုတိုက်ခိုက်တဲ့စစ်ပွဲဆင်နွှဲနေတယ်လို့ပြောဆိုပါတယ်။ရုရှားဘက်ကတော့အရသာတွေကိုပြစ်မှတ်ထားတိုက်ခိုက်တယ်ဆိုတာကိုညင်းဆိုချပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံတောင်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာရုရှားတပ်ဖွဲ့တွေကိုရင်ဆိုင်တိုက်ခိုက်နေကြတဲ့ယူကရိန်းတပ်ဖွဲ့တွေအတွေ့ဒေါ်လာ820တန်ဖိုးရှိတဲ့လက်နက်ခရမ်းမီးကြောက်တွေထပ်မံပေးရမယ့်အကြောင်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကတောက်ကြာနေကကြေညာခဲ့ပါတယ်။14ချိန်မြောက်ပေးအပ်တဲ့စစ်ရေးအကူအညီထဲမှာတော့လေကြောင်းရန်ကာကွယ်ရေးစနစ်နှစ်ခု၊ဒုံးပြစ်လောင်းချားတွေ155မီလီမီတာအမြောက်ကြည်စံ3သိန်းခွဲနဲ့ထောက်လန်ရေးရေဒါ4ခုတို့ပါဝင်ကြပါတယ်။ဒါ့အပြင်လေကြောင်းရန်ကာကွယ်ရေးအတွက်အမေရိကန်ကရေသူရွန်ကုမ္ပဏီနဲ့နော်ဝေးနိုင်ငံကကောစပါကုမ္ပဏီတို့ပူးတွဲထုတ်လုပ်ထားတဲ့ Nexan အမည်ရှိမြေပြင်ကဝေဟင်ပြစ်တာရိုနဲ့တာလတ်ပြစ်ဒုံးကျည်တွေကိုလည်းပေးအပ်မှာဖြစ်ပါတယ်။အဝေးတိန်ဒုံးစနစ်ဟာ Cruise Missile ဒုံးကျည်တွေ Drone ယာဉ်တွေကိုပစ်ခတ်ဟန်တားရမှာအထောက်အကူဖြစ်လိမ့်မယ်လို့ဆိုပါတယ်ခင်ဗျာ
။ American ကာကွယ်ရေးဝန်ကြီးဟောင်း Jim Mattis ကယူကရိန်းကိုကျူးကျော်တဲ့ရုရှားသမ္မတဗလာဒီမာပူတင်စကီကိုဒီကမှာဗလာဒီမာပူတင်ကိုပြစ်တင်ရှုံချလိုက်ပြီးအရေးချင်းမရှိတဲ့မိုက်မဲမှုတစ်ခုဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံမှာပြုလုပ်တဲ့နိုင်ငံတကာရေးရာဆွေးနွေးပွဲတစ်ခုမှာတောက်ကြနေတုန်းကပြောဆိုလိုက်ပါတယ်။သမ္မတပူတင်ရဲ့ပုံစံကိုရုရှားစာရေးဆရာဖီရာတူဒါရော့စကီပုံဖော်တယ်လို့ဒေါသစိတ်တွေကြောက်စိတ်တွေနဲ့အိယာဝင်ပြီးရုရှားမှာရန်သူတွေပတ်ပတ်လည်ဝိုင်းနေတယ်ဆိုတဲ့အိမ်မဲဆိုးတွေမဲ့နေသူဖြစ်တယ်လို့လည်းအမေရိကန်မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာန CSIS နဲ့တောင်ကိုရီးယားနိုင်ငံတကာလေးလာရေးဌာနတွေကပူးတွဲကျင်းပတဲ့ဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။ယူကရိန်းကိုကျူးကျော်တဲ့ရုရှားဟာမီးဗျူဟာအရေးချင်းမရှိသလိုမဟာဗျူဟာအရာလည်းအသုံးမချတာကိုဖော်ပြနေတယ်လို့ပြောဆိုခဲ့ပါတယ်။ဒါ့အပြင်တရုတ်အနေနဲ့ရုရှားဆက်ဆံရေးပုံမိုတိုးတက်လာတာနဲ့ရုရှားနဲ့ ရုရှားရဲ့ယူကရိန်းပေါ်တူးကျော်မှုကိုတရုတ်ကစန့်ကျင်လိုစိတ်မရှိတာတွေအတွက်လဲကာကွယ်ရေးဝန်ကြီးဟောင်းဂျင်မက်စ်ကတရုတ်ကိုဝေဖန်ပြောဆိုခဲ့ပါတယ်
။ဗြိတိရှားစွမ်းအင်ကုမ္ပဏီ Shell နဲ့ဂျပန်ကုမ္ပဏီနှစ်ခုတို့ပါဝင်လုပ်ကိုင်နေကြတဲ့ရုရှားရေနံနဲ့သဘာဝဓာတ်ငွေစီမံကိန်းတစ်ခုကိုရုရှားကုမ္ပဏီတစ်တစ်ခုအောက်လွှဲပြောင်းဖို့ရုရှားသမ္မတဗလာဒီမာပူတင်ကအမိန့်ထုတ်ပြန်လိုက်ပါတယ်။ယူကရိန်းပေါ်ကျူးကျော်စစ်ကြောင်းအနောက်နိုင်ငံတွေနဲ့ရုရှားအကြားတင်းမာမှုတွေပေါ်ပေါက်နေတဲ့အချိန်မှာပဲဆာခါလင်စွမ်းအင်ရင်းနှီးမြှုပ်နှံမှုကုမ္ပဏီရဲ့ပိုင်ဆိုင်မှုတွေကိုကုမ္ပဏီတစ်ကထိန်းချုပ်ဖို့ကြာတာပတေးနေ့နောက်ပိုင်းမှာသမ္မတကအမိန့်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ဆာခါလင်ကုမ္ပဏီကိုဗြိတိန်နိုင်ငံကရှဲနဲ့ဂျပန်အခြေစိုက်မစ်ဆွီမီဆူဘီရှိစတဲ့စွမ်းအင်ကုမ္ပဏီတွေကတဝယ်နီပါထိန်းချုပ်ထားတာဖြစ်ပါတယ်။ကမ္ဘာဓာတ်ငွေဈေးကွက်ရဲ့400ကိုင်လုံးထုတ်လုပ်ပေးတဲ့ဆာခါလင်2ရေနံနဲ့သဘာဝဓာတ်ငွေစီမံကိန်းရဲ့အစုရှယ်ယာအများစုကိုရုရှားအစိုးရပိုင် Gapson စွမ်းအင်ကော်ပိုရေးရှင်းကထိန်းချုပ်ထားတာဖြစ်ပါတယ်ခင်ဗျာ
။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမနက်6နာရီကနေ9နာရီထိ5.24kHz 12.23ဟိုက်ဒိုမီတာ40 kHz 943ဟိုက်ဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOS အနေနဲ့မနေ့ဖက်အတန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းတွေကိုတင်ပြပေးပါအောင်မယ်။မြန်မာနိုင်ငံကဆက်အာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်နေတဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းရေးအတွက်ဖန်ဆီးခံထားရတဲ့ဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးဖို့မဖြစ်နိုင်ဘူးလို့အပြတ်မပြောနိုင်ကြောင်းစစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်။လက်ရှိမြန်မာနိုင်ငံရဲ့အကြတဲ့ကိုဖြေရှင်းဖို့အတွက်စစ်ကောင်စီအနေနဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးနိုင်ပါသလားလို့မေးမြန်းရမှာနိုင်ငံရေးမှာမဖြစ်နိုင်တာဘာမှမရှိကြောင်းပြောဆိုခဲ့တယ်လို့စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်ဇော်မင်းထွန်းကိုကိုကားပြီး AFP သတင်းကတောက်ကြနေမှာဖော်ပြခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးဖို့မဖြစ်နိုင်ဘူးလို့မပြောနိုင်ကြောင်းလည်းပြောဆိုပါတယ်ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးအရေးယူခံထားရတဲ့ဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးဖို့တိုက်တွန်းတဲ့နိုင်ငံတွေရှိတယ်လို့လည်းစစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကပြောပေမဲ့ဘယ်နိုင်ငံတွေဆိုတာကိုတော့ဖော်ပြပြောဆိုခဲ့ခြင်းမရှိကြောင်းသတင်းထဲမှာရေးသားထားပါတယ်။အဂတိလိုက်စားမှုအပါအဝင်ဆွဆွဲချက်ပေါင်းများစွာနဲ့ရင်ဆိုင်နေရပြီးထောက်တန်းစီရင်ချက်ချမှတ်ခံထားရတဲ့ဒေါအောင်ဆန်းစုကြည်ကိုမကြသေးခင်ကပဲအကျဉ်းတောင်ကိုပို့လိုက်တဲ့သတင်းကြောင့်နိုင်ငံတကာအတိုင်းအဝိုင်းကဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်စစ်ကောင်စီပြောခွင့်ရကတော့ဒေါအောင်ဆန်းစုကြည်နေရေးထိုင်ရေးကျန်းမာရေးလိုအပ်တာတွေကိုဆောင်ရွက်ပေးနေကြောင်းပြောပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံမှာရောက်ရှိနေတဲ့အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးချုပ်လည်းဖြစ်တဲ့အာဆီယံအထူးကိုယ်စားလှယ်နဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံခွင့်ပေးမှာမဟုတ်ကြောင်းလည်းခရီးစဉ်မတိုင်ခင်ကတည်းကစစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကပြောဆိုထားပါတယ်ခင်ဗျာ
မြန်မာနိုင်ငံပကံမှာစနေနေ့စတင်မဲ့လန်ချမ်းမဲကောင်ပူပေါင်းဆောင်ရည်နိုင်ငံသားရေးဝန်ကြီးအစည်းအဝေးကိုတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီဦးဆောင်ကျင်းပမယ်အကြောင်းတရုတ်နိုင်ငံကပြောလိုက်ပါတယ်။ဇူလိုင်လ3ရက်နေ့ကနေ14ရက်နေ့အထိအရှေ့တောင်အာရှ5နိုင်ငံခီးစဉ်တစ်စိတ်တစ်ပိုင်းအဖြစ်မြန်မာနိုင်ငံကိုသွားအောင်မှာဖြစ်ကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။
ကိုဝေရန်ချမ်းဝိုက်တောင်ဝန်ကြီး
မြန်မာနိုင်ငံမှာကျင်းပမဲ့ခုနှစ်ကြိမ်မြောက်လန်ချမ်းမဲကောင်ပူပေါင်းဆောင်ရွက်ရေးနိုင်ငံသားရေးဝန်ကြီးအစည်းအဝေးမှာဥက္ကဋ္ဌအဖြစ်တက်ရောက်မှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကြောက်လီချန်းကတောက်ကြနေကပေကျင်းမြို့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလကဆေးအာဏာသိမ်းပြီးနောက်ပိုင်းပထမဆုံးတရုတ်နိုင်ငံကအစ်စ်မြင့်တာဝန်ရှိသူတဦးရဲ့ခီးစဉ်အတွင်းမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွဲဆုံဖို့ကတော့မသေးကြဘူးလို့ဒီသတင်းပတ်ထဲမှာစစ်ကောင်စီပြောခွင့်ရကပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံကလန်ချန်းလို့ခေါ်တဲ့မဲကောင်မြစ်ဒေသကနိုင်ငံတွေပါဝင်တဲ့လန်ချန်းမဲကောင်ပူပေါင်းဆောင်ရည်အဖွဲ့ကိုတော့တရုတ်နိုင်ငံကဦးဆောင်ဖွဲ့စည်းခဲ့တာပါ။အစည်းအဝေးကျင်းပမဲ့ပုဂံတဝိုက်ကိုလည်းမကြာခင်ရက်တွေကလုံခြုံရေးတွေတိုးမြင့်ချထားတယ်လို့ဒေသခံတွေကပြောဆိုပါတယ်ခင်ဗျာ။
လာအိုနိုင်ငံဟာလန်တတာအပါအဝင်အခြေခံအဆောက်အဦတွေကိုအကြီးအကျယ်ဆောက်လုပ်ခဲ့တဲ့အတွက်တရုတ်ဘောအကျွေးကျွေးမြေအများအပြားတင်ရှိနေပြီးကျွေးပြံမဆက်နိုင်တော့မဲ့အန္တရာယ်ရှိနေတယ်လို့ကြံ့ကျင်သူတွေကပြောဆိုပါတယ်။လာအိုနိုင်ငံဟာပြည်ပကျွေးမြေအများအပြားကိုပြန်လည်ပေးဆက်နိုင်လောက်တဲ့နိုင်ငံသားအရန်ငွေအလုံးအလောက်မရှိတဲ့အတွက်ကျွေးမြေပြန်မဆက်နိုင်မဲ့အန္တရာယ်ရှိနေတယ်လို့ဇွန်လတည်းတုန်းကအမေရိကန်အခြေစိုက်စီးပွားရေးနဲ့ငွေကြေးဆိုင်ရာစောင့်ကြည့်ရေးအကဲဖြတ်အဖွဲ့ဖြစ်တဲ့ မူဒီအဖွဲ့ကပြောဆိုပါတယ်ကမ္ဘာပိုင်ရဲ့ဧပြီလထုတ်စည်ရင်းနေ့အရလာအိုနိုင်ငံဟာ2021ခုနှစ်အတွင်းအစိုးရကျွေးမြေဟာပြည်တွင်းထုတ်လုပ်မှုတန်ဖိုးရဲ့88ရာခိုင်နှုန်းအထိရှိခဲ့ပြီးဒီတန်ဖိုးဟာ 14.5 ဘီလီယံဒေါ်လာကျော်ရှိတယ်လို့ပြောဆိုထားပါတယ်။အဲ့ဒီကျွေးမြေထဲမှာတဝက်လောက်ဟာတရုတ်ကငွေကြေးထုတ်ချတဲ့စီမံကိန်းတွေအတွက်တင်ရှိခဲ့တဲ့ကျွေးမြေတွေဖြစ်ပါတယ်။ဒီစီမံကိန်းတွေထဲမှာတရုတ်လာအိုယထာလန်စီမံကိန်းလည်းပါဝင်ပါတယ်။ဒီလိုကျွေးမြေအများကြီးတင်ရှိနေတဲ့အချိန်မှာ COVID-19 ရောဂါနဲ့ယူကရိန်းစစ်ပွဲတွေကြောင့်အခြေအနေပိုဆိုးသွားတယ်လို့ကြွမ်းကျင်သူတွေကပြောဆိုထားပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံအာနာယတာလီဘန်အဖွဲ့ခေါင်းဆောင်ကအမျိုးသမီးတွေပညာသင်ကြားရေးအလုပ်ခွင့်ပေးရေးတို့နဲ့ပတ်သက်ပြီးတင်းကြပ်ထားတဲ့အချက်တွေဖြေလျှော့ပေးဖို့နိုင်ငံတကာကတောင်းဆိုနေတာတွေကိုစွန့်ဝေးမှာအပေးယူလို့မှမဟုတ်ဘူးလို့တောင်းကြံတွေကညှင်းဆိုလိုက်ပါတယ်။ပြည်ပကဆန္ဒသဘောထားတွေကိုလိုက်လျောမှာမဟုတ်တယ်လို့အစ္စလာမစ်ရှာရီယာဥပဒေကိုအလျှော့ပေးပြီးစွန့်ဝေးမှာလည်းမဟုတ်ဘူးလို့တာလီဘန်အဖွဲ့ခေါင်းဆောင်ဟီဘတ်တူလာခွန်ဇာဒါကကာဘူးမြို့တော်ကအစ္စလာမ်ဘာသာရေးခေါင်းဆောင်အများစုပါဝင်တဲ့အမျိုးသားတွေကြီး 3,500 ဝန်းကျင်တက်ရောက်တဲ့အခမ်းအနားမှာပြောကြားလိုက်တာဖြစ်ပါတယ်။လုံခြုံရေးတင်းကြပ်ပြီးတကားပိတ်ကျင်းပတဲ့အခမ်းအနားမှာရှာရှာပါပါလူသိရှင်ကြားတက်ရောက်ပြီးပြောဆိုခဲ့တာဖြစ်ပါတယ်။သူ့ရဲ့ပြောဆိုချက်ကိုတာလီဘန်အဖွဲ့အပိုင်းဆိုရှယ်မီဒီယာလူမှုကွန်ရက်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့ပါတယ်ခင်ဗျာ
။စနေနေ့မနေ့ကင်းထေတန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုကုစုံမိုးကြောင့်နဲ့ကိုခင်မောင်စုံမင်းတို့ပြောပြခဲ့ကြတာပါခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာနိုင်ငံတကာသတင်းလွှာတွေနဲ့မြန်မာပြည်လွင်ကပေးပို့လာတဲ့သတင်းတွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတွေကမှဩစတြေးလျနိုင်ငံနဲ့ပတ်သက်တဲ့အကြောင်းကိုကြည့်ရအောင်ပါနိုင်ငံရဲ့ချားမှာမွေးဖွားခဲ့သူတွေတဲကပထမဦးဆုံးနိုင်ငံခြားရေးဝန်ကြီးဖြစ်လာတဲ့ဖန်နီဝမ်ဟာအာဆာဒေတာကာကွယ်လုံညုံရေးမှာဩစတြေးလျရဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့သူ့ရဲ့မွေးရဇာတိဖြစ်တဲ့မလေးရှားကိုရောက်ရှိနေခိုင်းမှာမြန်မာနိုင်ငံကမတည်ငြိမ်တဲ့အခြေအနေတွေကိုလည်းထဲသွင်းဆွေးနွေးမယ်လို့ခန့်မှန်းထားကြတဲ့အကြောင်းဖီးမာစာစီဒနီမြို့ကပေးပို့တဲ့သတင်းကိုတင်ပြခြင်းပါတယ်ခင်ဗျာနိုင်ငံခြားရေးဝန်ကြီးပန်နီဝမ်ရဲ့ကြာသပတေးနေ့မလေးရှားခီးစဉ်ဟာသူ့မွေးရဇာတိဖြစ်တဲ့မလေးစာဘာပြည်နယ်ကိုတာကီနာဘာလူမျိုးကိုအလဲအပတ်ပြန်တဲ့ပုဂ္ဂလိကခီးစင်တာဖြစ်ပါတယ်။1968ခုနှစ်တုန်းကအဲ့ဒီမျိုးမှာသူ့ကိုမွေးဖွားခဲ့ပြီးအသက်ရှင်နှစ်အရွယ်မှာဩစတြေးလျမိခင်နဲ့အတူဩစတြေးလျနိုင်ငံကိုပြောင်းလာခဲ့တာပါ။အာရှဒေသထဲမှာမတူကွဲပြားမှုကိုပိုပြီးလက်ခံလာတဲ့နိုင်ငံတစ်ခုအဖြစ်ဩစတြေးလျရဲ့ပုံရိပ်ကိုပြသနိုင်ဖို့ဝမ်ကကြိုးပမ်းနေတာပါ။အင်္ဂလိပ်ကိုလိုနီဖြစ်ခဲ့တဲ့ဩစတြေးလျမှာဗြိတိရှလူမျိုးတွေအများစုရှိတယ်လို့ထင်ထားကြပေမဲ့မကြသေးခင်ကကောက်ခံတဲ့စစ်တမ်းတွေအရဩစတြေးလျပြည်သူတွေရဲ့ထက်ဝက်ကျော်ဟာနိုင်ငံခြားတိုင်းပြည်တွေမှာမွေးဖွားခဲ့သူဒါမှမဟုတ်ရွှေပြောင်းအခြေချလာတဲ့မိဘတွေကမွေးဖွားလာသူတွေလို့ဖော်ပြပါတယ်။တင်ဟာကော့ဟာစစ်ဒနီနီးပညာတက္ကသိုလ်စီးပွားရေးပညာရှင်အဖွဲ့အကြီးအကဲဖြစ်ပါတယ်။ယဉ်ကျေးမှုမျိုးစုံနဲ့ရှင်သန်နေတဲ့ဩစတြေးလျကိုအိမ်နီးချင်းတွေကသဘောကျလက်ခံကြိုဆိုကြလိမ့်မယ်လို့သူကမြင်ပါတယ်။
I think the Asian nations are really good at understanding Australia's multicultural nature. There's a good understanding of that and some like Penny Wong herself, you
know. ရင်းချင်းမှုပေါင်းစုံရှိတဲ့ Australia နိုင်ငံရဲ့အနေအထားကိုအာရှနိုင်ငံတွေကကောင်းကောင်းနားလည်ကြမယ်လို့ကျွန်တော်ထင်ပါတယ်။အဲ့ဒီလိုနားလည်မှုအပြင် Penny Wong လိုမျိုးပုံပုံမျိုးကိုယ်တိုင်ကမလေးရှားမှာမွေးဖွားခဲ့သူပါ။သူဖခင်ကမလေးရှားလူမျိုးသူမိခင်ကြတော့ Australia တောင်ပိုင်း Adelaide မြို့ကဖြစ်ပါတယ်။ဒီမှာကသူ့လိုသွေးနှောနေသူတွေရှိတယ်လို့အင်္ဂလိပ်တွေ Irish တွေနဲ့ဒေသခံတွေပေါင်းဖက်ပြီးသွေးနှောခဲ့သူတွေလည်းရှိပါတယ်။ဒီကနေ့ခေတ် Australia ဆိုတာသမိုးအောက်ထဲမှာလူမျိုးပေါင်းစုံနေထိုင်တဲ့တိုင်းပြည်ဖြစ်ပါတယ်။လူမျိုးတစ်မျိုးတည်းအတိုက်အဝန်းတစ်ခုလည်းမဟုတ်ပဲအခုလိုရောနှောနေထိုင်မှုကအင်အားတည်းရဖြစ်စေပါတယ်
။မလေးရှားကိုရောက်နေတဲ့နိုင်ငံခြားရေးဝန်ကြီး Wang ဟာဒေသတွင်းလုံခြုံရေးကာကွယ်ရေးကိစ္စတွေကိုမလေးရှားထိပ်တန်းခေါင်းဆောင်အနေနဲ့ဆွေးနွေးခဲ့တယ်လို့မြမရေးအာဆီယံအသင်းထဲမှာတက်တက်ကြွကြွဥဆောင်ကြိုးပမ်းနေတဲ့မလေးရှားတာဝန်ရှိသူတွေနဲ့တွေ့ဆုံရမှာမြန်မာနိုင်ငံအကြက်တဲနဲ့ပတ်သက်လို့လဲဆွေးနွေးကြလိမ့်မယ်လို့အကဲခတ်တွေကခံမှန်းထားပါတယ်။ဒေတာရင်းလုံခြုံရေးနဲ့ပတ်သက်လို့ဆွေးနွေးရမှာတော့အမေရိကန်ဗြိတိန်တို့နဲ့ပူးပေါင်းပြီး AUKUS မဟာမိတ်အဖွဲ့ရဲ့အစီအစဉ်အရနျူကလ িয়ার စွမ်းရင်သုံးရေငုပ်သင်္ဘောတည်ဆောက်မဲ့ကိစ္စအပေါ်မလေးရှားကစိုးရိမ်ကြောင်းထပ်လောင်းပြောဆိုပါတယ်။ဩစတြေးလျရဲ့ရေငုပ်သင်္ဘောအစီအစဉ်ဟာဒေတာတွင်းလက်နက်ပြိုင်ဆိုင်မှုကိုဖြစ်လာစေနိုင်တာကြောင့်စ ိုးရိမ်ကြောင်းမလေးရှားရောအင်ဒိုနီးရှားပါပြောဆိုထားတာပါမလေးရှားခီးစဉ်မတန်ခင်ဒီသတင်းမှတ်အစောပိုင်းတုန်းက BNN နိုင်ငံကိုဝန်ကြီးဝန့်တွားရောက်ဆွေးနွေးခဲ့ပါတယ်မေလာယူကောက်ပွဲမှာသူတို့ရဲ့လေဘာပါတီအနိုင်ရခဲ့ပြီးနောက်ပိုင်းဒါဟာဝန့်ရဲ့ဒုတိယမြောက်အခြေတောင်အာရှခီးစဉ်ဖြစ်ပါတယ်ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစ်နဲ့အတူအင်ဒိုနီးရှားနိုင်ငံကိုလည်းဝန့်တွားရောက်ခဲ့တယ်လို့ဒေသတွင်းလုံခြုံရေးကုန်သွယ်ရေးကဏ္ဍမှာဩဇာလွှမ်းမိုးဖို့ကြိုးပမ်းနေတဲ့တရုတ်ပြည်ပန်ချက်ကိုတံပြန်နိုင်ရေးပစိဖိတ်ကျွန်းနိုင်ငံကိုလည်းသူတို့နှစ်ဦးသုံးကြိမ်တွားရောက်ခဲ့ပါတယ်ခင်ဗျာ VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဒီမြန်မာပြည်တွင်းကထူးခြားတဲ့မိုးလေဝသသတင်းနဲ့ပတ်သက်တဲ့အကြောင်းကိုမတင်ပြခင်မှာအာဆီယံအထူးကိုယ်စားလှယ်နဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုလည်းကြည့်အောင်ပါမြန်မာနိုင်ငံကိုရောက်ရှိနေတဲ့အာဆီယံအထူးတန်ကိုယ်စားလှယ်နဲ့ဒီတိုင်းရင်းသားလက်နက်ကိုင်ခုနှစ်ဖွဲ့မနေ့ကတွေ့ဆုံခဲ့ကြပါတယ်အပြစ်ခတ်ရစဲရေးလူသားချင်းစာနာမှုအကူအညီပေးရေးနဲ့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်မြောက်ရေးဆိုတဲ့အချက်သုံးချက်ကိုသူကအဓိကထားဆောင်ရွက်သွားမယ်လို့အာဆီယံအထူးတန်ကိုယ်စားလှယ်ကပြောဆိုပါတယ် EU အဖွဲ့တွေကလည်းအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်ပေါ်လာရေးကိုအလေးထားဆွေးနွေးခဲ့ကြတာပါပြည်တွင်းကပေးပို့လာတဲ့ဒီသတင်းကိုတော့ကိုသားညွန့်ဦးပြောပြမှာဖြစ်ပါလေဗျာ
မြမရေးဆိုင်ရာအာဆီယံထူးတန်နမကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပရက်ဆောင်ခွန်ဟာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့နဲ့ညီပြီးတော့မှဒီကနေ့မနေ့10နိုင်ကနေပြီးတော့10နိုင်ကျော်ထိတွေ့ဆုံဆွေးနွေးခဲ့တာပါဒီဆွေးနွေးပွဲမှာအာဆီယံထူးတန်နမကမြမပြည်ခီးစင်မှာအဓိကအချက်၃ချက်ကိုသူ့အနေနဲ့ဆောင်ဖို့ရှိတဲ့အကြောင်းရှင်းလင်းပြောဆိုခဲ့တယ်လို့ EAO ကုစလေဖွဲ့ရဲ့ဒုတိယခေါင်းဆောင်ဒေါက်တာမရယာဇာလင်းက VOE ကိုပြောပါတယ်
အာဆီယံဆွေးနွေးပွဲကပြောတာကဒီမှာလုပ်ငန်းရှင်၃ခုပါတယ်ဆိုတာမျိုးကိုသူရှင်းပြပါတယ်။အဲနံပါတ်၁ကတော့ပြည်ခန့်ရဲ့ဆွေးရည်ကိုသူလုပ်မယ်။နောက်ပြီးလို့ရှင်လူသားချင်းစာနာထောက်ထားမှုထပ်ပန်းရေးကိစ္စတွေကိုတကယ်ကိုလိုအပ်နေတဲ့ပုံစံတွေရှိရအောင်သူကြိုးပမ်းမယ်။အဲပြီးလို့ရှင်နိုင်ငံရေးဆွေးနွေးပွဲပေါ်ပါလာဖို့တဲ့သူတောင်းပေးမယ်ဆိုတဲ့ရည်ရွယ်ချက်၃ခုနဲ့သူလာတဲ့အကြောင်းတွေကိုသူကပြောပြပါတယ
်။ EU အဖွဲ့တွေကအဓိကဆွေးနွေးရဲ့အချက်ကိုလည်းသူကအခုလိုဆက်ပြီးတော့ရှင်းပြပါတယ
်။ဒီနိုင်ငံရေးဆွေးနွေးပွဲဖြစ်ပေါ်လာဖို့အတွက်ကိုကျမတို့အရင်ကြိုးပမ်းနေကြရဲဆိုတာမျိုးကိုကျမတို့ကပြောတယ်။ပြီးလို့ရှင်ကျမတို့ကဝင်းဝင်း policy ဖြစ်ဖို့ဆိုတာမျိုးကိုလည်းဥတည်ချက်တွေကျမတို့ရှိခဲ့ကြတယ်။ဒါကိုလည်းကျမတို့နဲ့ ASEAN Environment ကသဘောထားတည်တာတွေရှိပါတယ်။အားလုံးကိုရှုံပြီးတော့မှကြီးလိုက်တဲ့အခါမှာကျမတို့ကတက်ဆိုင်သူအားလုံးနဲ့တွဲဆုံမျိုးကိုကျမတို့ကကြိုးပမ်းမယ်ပြီးလို့ရှိရင်နိုင်ငံရေးဆွေးနွေးပွဲအချင်းချင်းတစ်ခုဖန်တီးလာဖို့တွဲသင်းတွဲထိုက်တဲ့လူတွေနဲ့အားလုံးတွဲဖို့တနိုင်ငံလုံးအတိုင်းအတာအပြင်ငင်းချမ်းရေးဆွေးနွေးမှုတွေဖြစ်ဖို့ကမ်းလှလာဖို့ကိစ္စတွေကိုကျမတို့ကအဓိကထားပြီးဆွေးနွေးတာဖြစ်ပါတယ
်ဆွေးနွေးပွဲမှာလူသားချင်းစာနာမှုဆိုင်ရာထောက်ကူပေးရေးကိစ္စမှာ EU ရီအနေနဲ့ပူးပေါင်းဆောင်ရွက်ရေး NCA အပြည့်အစုံချုပ်ဖက်ဒရယ်ပြည်ထောင်စုနဲ့ကိုယ်ပိုင်ပြည်ထောင်ခွင့်ရရှိရေးစတဲ့အရေးကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းပြောပါတယ်အာဆီယံထုကူစလေနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်မှာတော့တန်တာလက်နက်ကင်ဖွဲ့ခုနှစ်ဖွဲ့ရဲ့ကူစလေတွေဟာဒုတိယဗိုလ်ချုပ်ကြီးရာပြည်ဦးဆောင်တဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ညီနိုင်ရေးဖော်ဆောင်မှုညီနိုင်ရေးကော်မတီနဲ့အလို့သဘောတွေ့ဆုံပြီးတော့နိုင်ငံရေးဆွေးနွေးပွဲတစ်ခုဖြစ်မြောက်ရေးအတွက်ဆွေးနွေးခဲ့ကြပါတယ်။ဒီကနေ့အာဆီယံထုတန်မန်နဲ့တွေ့ဆုံခဲ့တဲ့တန်တာလက်နက်ကင်ကူစလေဖွဲ့ကတော့ကီယန်ညီနိုင်ရေးကောင်စီ KNU KNLA PC ကဒေါက်တာနော့ကပေါ်ထုကဦးဆောင်တက်ရောက်ခဲ့တာဖြစ်ပါတယ်။တယောက်လာတဲ့ EU ခုနှစ်ဖွဲ့ဟာ NCA အဖြစ်အစားချုပ်ကိုလက်မှတ်ရေးထိုးထားပြီးတော့လက်ရှိအစ်စ်ကောင်စီနဲ့ညီငယ်ဆွေးနွေးနေကြတဲ့ဖွဲ့တွေလည်းဖြစ်ပါတယ်။အာဆီယံထူးတန်မန်ဟာမလက်ဖြန်ကြရင်တော့ရန်ကုန်မြို့မှာဒီနိုင်ငံရေးပါတီ၉ပါတီနဲ့တွေ့ဆုံဖို့ရှိနေပါတယ်။အထူးတန်မန်ဟာပြီးခဲ့တဲ့မတ်လကမြန်မာနိုင်ငံကိုပထမဆုံးအကြိမ်လာရောက်ခဲ့ပူးပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းဖြစ်လာတဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်ဖို့အာဆီယံရဲ့ဘုံသဘောတူညီချက်အရအာဆီယံထူးကူစလဲဆိုတာဖြစ်လာတာပါ။မြန်မာစစ်ကောင်စီဘက်ကတော့အာဆီယံထုကူစလေကိုပူးပေါင်းဆောင်ရွက်မယ်လို့ကတိပြုထားတယ်လို့ပဲအာဆီယံဘုံသဘောတူညီချက်၅ရပ်ကိုလည်းအကောင့်ထည့်ဖို့ဆောင်ရွက်နေတယ်လို့ဆိုပါရယ်။ဒါပေမဲ့လည်းအာဆီယံဘက်ကတော့ဒီသဘောတူညီချက်ကိုမြန်မာစစ်ကောင်စီဘက်ကလိုက်နာဆောင်ရွက်ဖို့ပြက်ကွက်တယ်ဆိုပြီးတော့အာဆီယံစစ်ညင်အစည်းအဝေးတွေမှာစစ်ကောင်စီကိုကူစားပြုတယောက်ခွင့်ပိတ်ပင်ထားပါရယ်ခင်ဗျာ
။ကိုသားညုံပြောပြသွားတာပါခင်ဗျာ။ရုရှားရဲ့နျူကလ িয়ার အန္တရာယ်ရှိမရှိသတင်းစမ်းစစ်ချက်မတင်ပြခင်မိုးလေဝသအထူးသတင်းကိုလည်းပြောပြချင်ပါတယ်။ဇူလိုင်လထဲမှာမြို့အသီးသီးရဲ့မြေကြီးဟာစိုးရင်ရေမှတ်ကိုကျော်လွန်နိုင်ပြီးမိုးလေကာလမုတ်တုံလေအားကောင်းတာနဲ့နောက်ဆက်တွဲမိုးကြီးလေပြင်းတိုက်နိုင်တဲ့အခြေအနေတွေရှိတယ်လို့မိုးစလဦးစီးဌာနကတတိပေးပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ပြောပြပေးပါအောင်ခင်ဗျာ
။မိုးလေကာလဖြစ်တဲ့ဇူလိုင်လထဲမှာပမော်၊ရွှေကူ၊ကတာနဲ့တပိတ်ချင်းမန္တလေး၊စကိုင်း၊မြင်းမှုနယ်၊ပခုတ်ကူအပါအဝင်ညောင်ဦး၊စိတ်တာနယ်၊ဟင်္ဒရ၊ဇလုံမြို့တွေမှာအေယာဝတီမြေ ဆိုရင်ရင်မက်ထက်ကျွလွန်နိုင်တယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်။ဒါ့အပြင်ခန်းနီဟုံမလင်းဖောင်းပြင်မော်လိုက်ကလေးဝါနဲ့မင်းကင်းကနီမုံရမျိုးတွေမှာလည်းချင်းသွင်းညည်ဆိုရင်ရင်မက်အထက်ကျွလွန်လာနိုင်တယ်လို့သတိပေးထားပါတယ်။ညည်ဆိုရင်ရင်မက်ကျွလွန်လာနိုင်လို့မြေကမ်းအနီးနဲ့ညီနေပိုင်းမှာနေထိုင်သူတွေကိုတရီထားကြဖို့မိုးစလဌာနညွှန်ကြားမှုဦးသာထွန်းကပြောပါတယ်
။မိုးလက်ကတာတော့နှစ်လရှိတာပေါ့ဇူလိုင်နဲ့ဩဂုတ်လပေါ့နော်။အဲဒီတော့မိုးလက်ကာလတစ်ခုလုံးအတွက်ကောဇူလိုင်လပြီးတဲ့တလရဲ့အတွက်ကောကျွန်တော်တို့နာဘတ်ခံမှန်းချက်တွေထုတ်ပြန်ပေးထားတဲ့အထက်မှာဆိုရင်မကူကြောင်းတိုင်းနဲ့အခြေအနေကြီးဆက်သွင်းထုတ်ပြန်ပေးထားပါတယ်ဟုတ်ကဲ့
။မြင့်ငယ်မတော့ပကူဖအန်မြောက်ရီငတိုင်းချောင်းနဲ့တာပေါင်းမအူပင်အပါဝင်ကြောက်တော်နဲ့မြောက်ဦးအဲ့ဒီမျိုးတွေမှာလည်းညည်အတီးတီးလဲဇလိုင်လာတယ်မှာဆိုရင်ရင်မက်ကိုကျော်လွန်နိုင်တယ်လို့ပြောပါရယ်မုတ်တုံလေးရကောင်းလာနိုင်တဲ့အချိန်လေးကြောင့်လဲမိုးကြီးလေပြင်းတိုက်တာနဲ့အတူရေကြီးတာနဲ့မြေပြုံမဲ့တဘာဝဘေးအန္တရာယ်သတိရှိကြဖို့ကိုလည်းဥလာထုံးကပြောပါရယ
်အခုလောလောဆယ်ကလည်းမုတ်တုံအားကောင်းရမယ့်အခြေအနေတွေရှိလာတာပေါ့လေဒီဟောင်ကောင်ကျွန်းရဲ့ရှေ့တောင်ဘက်လောက်ကြာပါပေါ့အဲ့မှာပုံတိုင်းတစ်လုံးဖြစ်နေတာရှိတယ်။အဲ့တော့သူ့ရဲ့အရှိန်ရောက်ဒီဘက်ကမြောနိုင်ငံဒီကပ်ပရီပင်လယ်ပြင်တို့ပင်လယ်ပင်လယ်တောင်ပိုင်းတို့ဘက်မှာမုတ်တုံတွေအားကောင်းတာရှိတယ်။မုတ်တုံတွေအားကောင်းရင်တော့ဒုံနိုင်တိုင်းဆိုင်ဦးရန်ဒေသတွေကတော့မိုးများတတ်တာမိုးများတတ်တာ
ရန်ကုန်ပဲခူးအေယာဝတီတိုင်းနဲ့တနင်္လာရီအပါအဝင်ရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနောက်နှစ်ရက်အတွင်းမိုးပိုလာနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။အခုလဇူလိုင်ပထမဆယ်ရက်အတွင်းမြန်မာတပြည်လုံးအတိုင်းအတာမိုးလေဝသအခြေအနေကိုဥက္ကဋ္ဌကအခုလိုခန့်မှန်းထားပါတယ်
။ဇူလိုင်ကပထမဆက်မှာတော့ကျွန်တော်တနင်္လာနေ့ချုံလိုက်ရင်တော့မိုးကတော့မိုးအသင်တွေကနေမိုးကောင်းမဲ့နေတာရှိတယ်။မိုးအသင်တွေကတော့ကလေးပိုင်းဒေသတွေပေါ့နော်။မိုးကောင်းမှာတော့ကန်ယူရန်ဒေသတွေပေါ့နော်။ဒါဒီမြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်တောင်ဒီလိုကာလတွေမှာမိုးကောင်းနေရှိတာပေါ့နော်။အဲ့တော့တနင်္လာလုံးချုပ်ပြီးပြောရရင်တော့ဒီဇူလိုင်ကပထမဆယ်ရက်မှာတော့ဘိုးကတင်းတင်းကနေကောင်းနိုင်တယ်ပေါ့နော်။အဲရောသွန်မြဲမိုးကြီးနေရောသွန်မြဲမိုးကြီးနေပုံမဲ့အနေအထားတော့ရှိတာပေါ့နော်
။မိုးလေကာလဖြစ်တဲ့ဇူလိုင်လအစပိုင်းနဲ့မိုးများလေကြီးရနဲ့မြေကြီးဆိုးရင်ရင်မဲ့ကျော်လွန်နိုင်တဲ့အခြေအနေတွေကြောင့်ကုန်းမြင့်နဲ့အနိုင်ပိုင်းမှာနေထိုင်သူတွေအပြင်လေချောင်းရေချောင်းခီးထွက်မဲ့သူတွေကိုလည်းသတိထားဖို့ကိုတိုက်တွန်းထားပါရခင်ဗျာ
။ကိုရဲမွန်ဖြစ်ပါရခင်ဗျာ။ပြည်ရင်အစိုးရဟာနျူကလ িয়ার လက်နက်နဲ့ပတ်သက်ပြီးရုရှားကိုမဟုတ်မမှန်လှုပ်ကြံပြောဆိုမှုတွေလုပ်နေတယ်လို့ရုရှားဘက်ကစွပ်စွဲနေပါတယ်။နျူကလ িয়ার လက်နက်ပြပြီးဗြိတိန်ကိုချင်းချောက်ပြောဆိုတာတွေလုပ်ပါတယ်။သူတို့ပြောတာမှန်ပါသလား။ Polygraph ပုံပြရုပ်သံမှာတင်ပြထားပါတယ်ခင်ဗျာ။
ဗြိတိန်ဟာရုရှားရဲ့မရှိတဲ့အနုမြူလက်နက်အင်အားကိုလှုပ်ကြံပြီးတော့ဆွဆွဲနေတယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူကဇွန်လ26ရက်နေ့မှာပြောလိုက်ပါတယ်။မာရီယိုဇခါရိုဗာ Telegram စာမျက်နှာမှာရေးထားတာကဗြိတိန်အစိုးရဟာအနုမြူလက်နက်သုံးကမ္ဘာဖြတ်ဖို့ကြံနေတာမမောမပန်းနိုင်အောင်ပါပဲ။အဲ့မှာရုရှားအင်အားမရှိဘဲနဲ့တသက်မဲ့လှုပ်ကြံပြောဆိုနေပါတယ်လို့ရေးသွားပါတယ်။ဒါမဟုတ်ပါဘူး။တကယ်တမ်းမှာရုရှားအရာရှိတွေကနျူကလ িয়ার လက်နက်အင်အားကိုအမြဲထုတ်ပြနေတာပါ။ရုရှားသမ္မတရဲ့ပြောပေါက်မှာကိုဗြိတိန်နိုင်ငံကိုတိုက်ရိုက်ချင်းချောက်နေတာပါထားပြီးသားပါ။ရုရှားအစိုးရထိပ်တန်းမီဒီယာအရာရှိဒမီထရီကက်စလော့ဖ်မေလမှာနိုင်ငံပိုင်ရုပ်သံကနေပြောသွားတာကတချက်လေးပြစ်လိုက်ုံနဲ့ဘောရစ်ရောအင်္ဂလန်ရောအကုန်ကုန်သွားမယ်။တခါရဲနဲ့ပြက်ရောလို့ဖြစ်ပါရဲ့။ကက်စလော့ဖ်ကဗြိတိန်ဝင်ကြီးချုပ်ဘောရစ်ဂျွန်ဆန်ကိုပြောသွားတာပါ။အင်္ဂလန်နဲ့အိုင်ယာလန်တို့ဟာပင်လယ်ရေအောက်မြုပ်သွားမယ်။ရင်ခုန်တင်မောင်းကလည်းအနုမြူဒုံးနဲ့တစ်ချက်ပြစ်လိုက်တာနဲ့ရေဒီယိုတက်တိကြွပြီးဘာမှသုံးမရတဲ့နေရာကြီးဖြစ်သွားအောင်လုပ်နိုင်တယ်လို့ကက်စလော့ဖ်ကပြောပါရင်ရုရှားရဲ့ထိတ်တန့်ဥရေပြုအမတ်တွေကလည်းအလားတူချိန်ချောင်းမှုတွေလုပ်ပါရင်ရုရှားတပ်မှုဟောင်းအန်ဒရီဂရူလော့ဖ်ကနျူကလ িয়ার စစ်ပွဲဖြစ်ရင်ပထမဆုံးပြစ်ခတ်ထိမှကလန်ဒန်ပဲလို့ပြောပါရင်စမစ်ဒုံးကြီးတစ်စင်းနဲ့ဗြိတိရှ်ကျွန်းလေးတွေပျောက်သွားလိမ့်မယ်လို့ရုရှားအမျိုးသားရေးဝါဒီပါတီခေါင်းဆောင်အလက်စီယူရိုလော့ဖ်ကဧပြီလကပြောပါရင်ဖင်လန်နိုင်ငံဆိုရင်ဆက်စကန်အတွင်းအနုမြူပြမောင်းဖြစ်သွားလိမ့်မယ်လို့သူကပြောပါရင်ရုရှားကယူကရိန်းကိုဖေဖော်ဝါရီလ24ရက်နေ့ကစပြီးတော့ဝင်တိုက်ပြီးတဲ့နောက်ရုရှားကနျူကလ িয়ার တပ်ဖွဲ့တွေကိုပူတင်ကတက်လှမ်းထားတာပါနောက်ငါလာကြတဲ့အခါမှာတော့နျူကလ িয়ার ထိပ်ဖို့တက်စင်နိုင်တဲ့ခရုစ်ဒုံးကြီးကိုသူကြိုးဆွဲရကားတဲ့ဘယ်လာရုစ်နိုင်ငံကိုပို့မယ်လို့ပူတင်ကပြောထားပါတယ
် ဒီလိုမျိုးမှားမှန်မသိကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်အလက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုလို့ရှိရင် VOA ရဲ့ Polygraph website မြင်တာ polygraph.info မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနေနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာနှစ်ပတ်လည်အစည်းအဝေးခန်းစားတစ်ဆောင်ကိုမကြသေးခင်ကထုတ်ပြန်ခဲ့ပါတယ်ဒီအစည်းအဝေးခန်းစားထဲမှာကမ္ဘာအနှံ့မိမိယုံကြည်တဲ့ဘာသာတရားကိုကိုယ်ကိုယ်ခွင့်ရဖို့ကြိုးပမ်းတဲ့အတွက်အသက်ခံရသူတွေရိုက်နှက်နှင်းပန်းခံရသူတွေချင်းချောက်ခံရသူတွေနှောက်ယှက်ခံရသူတွေအကျဉ်းချခံရသူတွေနဲ့ပတ်သက်ပြီးဖော်ပြထားပါတယ်အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာတန်အမတ်ကြီးရရှတ်ဟူစိန်ဟာဒီအစည်းအဝေးခန်းစားထဲမှာအဓိကအချက်၃ချက်ကိုဖော်ပြထားပါတယ
် First too many governments use discriminatory laws and policies and abuse their own people We have seen two genocides of religious minority communities in recent years in China and in Burma
ပထမတစ်ချက်အနေနဲ့အစိုးရအတော်များများဟာခွဲခြားဖိနှိပ်တဲ့ဥပဒေနဲ့မူဝါဒတွေကိုအသုံးပြုပြီးကိုယ့်ပြည်သူတွေကိုပြန်ပြီးဖိနှိပ်ပါတယ်။မကြသေးမီနှစ်တည်းအတွင်းဘာသာရေးအရဂျီနိုဆိုက်လူမျိုးတုံးအောင်လုပ်တဲ့လုပ်ရနှစ်ခုကိုကျွန်တော်တို့တွေ့မြင်ခဲ့ရပါတယ်။အဲ့ဒါကတော့တရုတ်နဲ့မြန်မာပြည်မှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ထဲပထမဆုံးအကြိမ်အထူးစိုးရိမ်ရတဲ့နိုင်ငံအဖြစ်သတ်မှတ်ခံခဲ့ရတဲ့ရုရှားနိုင်ငံမှာလည်းဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေကိုနှစ်ဆတိုးလှုပ်ဆောင်ခဲ့တယ်လို့တန်အမတ်ကြီးဟူစိန်ကပြောပါတယ်။ရုရှားတရားရုံးတွေကဘာသာရေးလွတ်လပ်ခွင့်အသုံးပြုသူတွေကိုပြင်းထန်တဲ့ထောင်ဒဏ်တွေချမှတ်တာကိုစံချိန်တင်လောက်အောင်ထတ်တိုးလှုပ်ဆောင်လေးရှိပါတယ်။ရုရှားအာဏာပိုင်တွေဟာဘာသာရေးအစွန်းရောက်လို့တန်တရားရှိသူတွေရဲ့နေအိမ်တွေကိုဝင်ရောက်စီးနှက်မှုတွေယာနဲ့ချပြီးလှုပ်ဆောင်ခဲ့ပါတယ်။ဒီကိစ္စမှာမကြာခဏဆိုသလိုအကြမ်းဖက်မှုတွေပါဝင်ပါတယ်။နောက်အဓိကအချက်တစ်ခုအနေနဲ့အစည်းအဝေးခန်းစာမှာဖော်ပြထားတာကတော့လူမှုရေးအရာရန်လူမှုတွေနဲ့အမုန်းတရားတွေဟာကဘာအနှံ့ပဋိပက္ခတွေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုပိုဆိုးသွားအောင်မီးထိုးပေးနေတယ်လို့ဖော်ပြထားပါတယ်။အစိုးရရဲ့အနေနဲ့ဒါတွေကိုငြိမ်ပြီးထိုင်ကြည့်နေလို့မရပါဘူးလို့တန်အမတ်ကြီးဟူစိန်ကပြောပါတယ်
။ Anti-Semitism, anti-Muslim hatred and xenophobia are on the rise in many countries.
နိုင်ငံအတော်များများမှာဂျူးဆန့်ကျင်ရေး၊မွတ်စလင်ဆန့်ကျင်ရေးနဲ့မတူကွဲပြားမှုတွေပေါ်မှာဆန့်ကျင်တာတွေတိုးလာနေပါတယ်။ဒီမိုကရေစီဟာနောက်ပြန်လျှော့ချလာနေပြီးအမျိုးသားရေးဝါဒတွေခေါင်းထောင်လာနေပါတယ်။မူရင်းနေထိုင်သူအရေးကိုအားပေးပြီးရွှေ့ပြောင်းဝင်ရောက်လာသူတွေကိုဆန့်ကျင်တဲ့ပြောဆိုမှုတွေ၊ဆန့်ကျင်တဲ့မူဝါဒတွေကိုအခြေခံပြီးမတူညီတဲ့လူမျိုးစုတွေအပေါ်ဘာသာရေးအရာလူနည်းစုတွေအပေါ်တမိုင်းအစဉ်အဆက်အရခွဲခြားကန့်သတ်ခံထားရတဲ့သူတွေအပေါ်အကြမ်းဖက်တိုက်ခိုက်တာတွေကိုကျူးလွန်လာကြပါတယ်။တတိယအချက်အနေနဲ့ကတော့ကောင်းတဲ့အချက်တစ်ခုကိုထောက်ပြထားပါတယ်။အရက်ဖက်အဖွဲ့အစည်းတွေအစိုးရတွေနဲ့အမျိုးမျိုးသောအင်အားစုတွေအကြားပူးပေါင်းဆောင်ရွက်မှုတွေကြောင့်အခြေအနေတိုးတက်ကောင်းမွန်လာတာတွေရှိနေပြီးဒီရှုပ်ထွေးတဲ့စိန်ခေါ်မှုတွေကိုဖြည့်ရှင်းဆောင်ရွက်နိုင်မဲ့မျှော်လင့်ချက်ကိုဖြစ်ပေါ်စေတယ်လို့တန်အမတ်ကြီးဟူစိန်ကပြောပါတယ်။လွတ်လပ်ပြီးအားကောင်းတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေဟာဒီပြဿနာတွေကိုဖြေရှင်းရမှာအစိုးရတွေကိုကူညီကြပါတယ်။ဒါအပြင်ဒီပြဿနာတွေနဲ့ပတ်သက်ပြီးအများပြည်သူကိုလည်းမှန်မှန်ကန်ကန်သိမြင်လာအောင်လှုပ်ဆောင်ပေးနိုင်ကြပါတယ်လို့တန်အမတ်ကြီးဟူစိန်ကပြောပါတယ်။အရက်ဖက်လူမှုအဖွဲ့အစည်းတွေရှင်သန်တဲ့နေရာတွေမှာအစိုးရတွေဟာပိုပြီးထင်သာမြင်သာမှုရှိရှိနဲ့တာဝန်ခံမှုရှိရှိလုပ်ကြပါတယ်။ဒါတွေဟာပြည်သူတွေရဲ့နေ့စဉ်ဘဝတွေအပေါ်မှာတင်တင်ရှာရှာတက်ရောက်မှုရှိပါတယ်ကျွန်တော်တို့ရဲ့အကြီးမားဆုံးမျှော်လင့်ချက်ကတော့ကျွန်တော်တို့နဲ့အတူတကွပူးပေါင်းလှုပ်ဆောင်ပြီးကဘာအနှံ့ဘာသာတရားနဲ့ယုံကြည်မှုဆိုင်ရာလွတ်လပ်ခွင့်ကိုလေးစားလိုက်နာအောင်လှုပ်ဆောင်ဖို့ပါပဲကိုယုံကြည်ရဖို့ကိုယ်ကွယ်ခွင့်ရဖို့အတွက်ကျွန်တော်တို့ဟာပြည်သူအားလုံးနဲ့အတူတကွဆက်လက်ရပ်တည်သွားမှာပါလို့တန်အမတ်ကြီးဟူစိန်ကပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လုပ်ပြီးပါပြီရှင်
အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ VOA ကိုကြည့်ရှုနားဆင်နေကြတဲ့အတွက်ကျေးဇူးပါခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တချံနှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကိုဒေါင်းလုဒ်ရယူပ
ါ။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။VOA American တန်ရဲ့အခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကနေကြည့်ရှုနေရတဲ့အခုဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သုတဆုံလင်အမေရိကန်တခွင်သိပ္ပံနဲ့ဤပညာကဏ္ဍတွေမထုတ်လွှင့်ခင်မှာအခုအရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်ခင်ဗျာအမေရိကန်မှာတည်သားဖြစ်ချခွင့်ဆိုင်ရာခွင့်ပြုချက်ကိုနိုင်ငံတော်တရားရုံးချုပ်ကပြဖြစ်လိုက်တဲ့အပေါ်နိုင်ငံတော်ကန့်ကွက်တန်တွေကြဲကြဲလောင်လောင်ထွက်ပေါ်လာနေပါတယ်။ဒါနဲ့ပတ်သက်လို့အမေရိကရောက်မြန်မာအမျိုးသမီးတွေကြားမှာဘယ်လိုအယူအဆတွေကွဲပြားမှုရှိပါသလဲ။ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကတင်ဆက်ထားပါတယ်ခင်ဗျာ
American ပြည်ထောင်စုမှာဖွဲ့စည်းပုံမှာမျိုးသမီးအခွင့်အရေးအဖြစ်နှစ်ပေါင်း50နီးပါးပေးရလာခဲ့တဲ့ Roe v. Wade လိုအများသိကြတဲ့တည်သားဖြတ်ချခွင့်ဆိုင်ရာစီရင်ထုံးအရကိုဝင်သုံးလမကျော်ခင်တည်သားတရားဝင်ဖြတ်ချခွင့်ကို Federal ဆွေးနွေးကခွင့်ပြုလာခဲ့တာပါ။ဒါပေမဲ့ပြီးခဲ့တဲ့ဇွန်လ24ရက်နေ့မှာတော့ Conservative တရားသူကြီးအများစုလွှမ်းမိုးထားတဲ့တရားရုံးချုပ်ကဒီစီရင်ထုံးကိုပယ်ဖြတ်လိုက်တာကြောင့်တည်သားဖြတ်ချခွင့်နဲ့ပတ်သက်လာရင်ပြည်နယ်တစ်ခုချင်းစီကပဲတရားဥပဒေတွေချမှတ်ကင်တွယ်ကြရမှာဖြစ်ပါတယ်။တိဒါဖြတ်ချခွင့်ပိတ်ပင်တာကိုမလိုလားကြတဲ့မျိုးသမီးတွေကတော့ဂျာမျိုးသမီးတဦးချင်းစီရဲ့အခြေအနေပေါ်မူတည်ပြီးကိုယ်ပိုင်ရွေးချယ်ဆုံးဖြတ်ပိုင်ခွင့်ရှိရမယ်သူတို့ရဲ့အခွင့်အရေးဖြစ်တယ်လို့ကျန်းမာရေးအရာလည်းလိုအပ်ချက်ဖြစ်တယ်လို့ဆိုပြီးတရားရုံးချုပ်ဆုံးဖြတ်ချက်ကိုပြင်းပြင်းထန်ထန်ကန့်ကွက်ကြပါတယ
် We are here and we absolutely challenge this decision and we are not okay with it
တရားရုံးချုပ်ဆုံးဖြတ်ချက်ကိုလက်မခံကြအောင်ပြဖို့ဒီမှာလာပြီးဆန္ဒပြရပါကျမတို့လုံးဝစံကျင်ပါတယ်ဒီအတွက်တိုက်ပွဲဝင်သွားပါမယ
် I was not surprised I was deeply heartbroken
ဆုံးဖြတ်ချက်ထွက်လာတာမှအော်ပြီမယ်အခုဆုံးဖြတ်ချက်ကြောင့်နောက်ဆက်တွဲပြဿနာတွေရင်ဆိုင်ကြရမယ့်သူတွေအတွက်အများကြီးစိတ်ထိခိုက်ရပါတယ်ဒီဆုံးဖြတ်ချက်ကြောင့်လူအဖွဲ့အစည်းအတွင်းခွဲခြားဆက်ဆံခံရသူတွေနွမ်းပါတဲ့လူမှုအတိုင်းဝိုင်းတွေလူဖြူမဟုတ်တဲ့တခြားအသားအရောင်အမျိုးသမီးတွေအထူးသဖြင့်လူမဲအမျိုးသမီးတွေအသက်ဆုံးရှုံးကြရမယ့်အခြေအနေပါတရားရုံးချုပ်မှာတိုင်းပြီးဆုံးဖြတ်ချက်ချခဲ့တဲ့သူတွေတရားဥပဒေအရဒီအမျိုးသမီးတွေလို့ခံစားကြရမှာမဟုတ်ပါဘူး။သူတို့ဆုံးဖြတ်ချက်ကြောင့်ဘယ်လိုလူတွေထိခိုက်မလဲဆိုတာသူတို့မသိပါဘူး။ကျမတို့သိပါတယ်။ဒီနိုင်ငံမှာဘယ်သူမှအခုဆုံးဖြတ်ချက်ကိုမထောက်ခံပါဘူး။ဒါပေမဲ့ကျမတို့အားလုံးကလက်မခံပါဘူးလို့ပြောတာကိုနားမထောင်ပဲသူတို့ကဆုံးဖြတ်ခဲ့ကြတာပါ။ဒါကြောင့်ကျမတို့ကတော့ဆက်ပြီးတိုက်ပွဲဝင်ပါမယ်။ဒီအခွင့်အရေးပြန်ရတဲ့အထိမရမနာတိုက်ပွဲဝင်သွားပါမယ်။
ဒီလိုအပြင်းထန်ကန့်ကွက်သူတွေရှိပေမဲ့လို့တရားရုံးချုပ်ဆုံးဖြတ်ချက်ကြောင့်ဝမ်းသာအောင်ပွဲခံနေကြတဲ့သူတွေလည်းရှိပါသေးတယ်
။ Just so overjoyed. I'm just incredibly elated.
ရုပ်ပြင်းဆုံးဖြတ်ချက်ပေးထားလိုက်တဲ့အတွက်အများကြီးဝမ်းသာပျော်ရွှင်ရပါတယ်။အခုလိုအခိုက်အတန့်မျိုးမြင်ရဖို့တရားရုံးချုပ်ရှေ့မှာတောင်းဆိုလှုပ်ရှားမှုတွေလှုပ်လာခဲ့တာ၅နှစ်လောက်ရှိပါပြီ။အခုတော့ကျွန်မရမ်းပျော်ပါတယ်။ Greece လို့တရားရုံးချုပ်ဆုံးဖြတ်ချက်ကိုထောက်ခံသူတွေကတော့တည်သားဖြတ်ချခွင့်ကိုအမျိုးသမီးအခွင့်အရေးလို့မမြင်ပါဘူး။ဒေတာဖြတ်ချခွင့်ပယ်ဖျက်ရေးကြိုးပမ်းတဲ့ Student for Life of America အဖွဲ့က Anna Lulis ကအခုလိုပြောပါတယ်
The women don't need Roe because I want to
count မျိုးသမီးတွေ Roe စီရင်ထုံးရှိစရာမလိုပါဘူးဒေတာဖြတ်ချခွင့်ရှိမှမျိုးသမီးတွေစမ်းဆောင်နိုင်မယ်ဆိုရယ်ပြောဆိုချက်ကိုကန့်ဝတ်ပါတယ်ပထမဆုံး American မျိုးသမီး Ward တွေလည်းဒီဒေတာဖြတ်ချခွင့်ကိုမထောက်ခံခဲ့ကြပါဘူးအမျိုးသမီးတွေရဲ့အခွင့်အရေးကတခြားသက်ရှိတယောက်ကိုစီရင်ပြီးတော့မှရမယ်လို့သူတို့မယူဆခဲ့ကြဘူးလေဒေတာဖြတ်ချခွင့်နဲ့အမျိုးသမီးအခွင့်အရေးကဘာမှမဆိုင်ပါဘူးလူသားဖြစ်ရင်မျိုးဆက်ပြန်သွားရမှာပဲဒေတာဆိုရင်လည်းမိခင်နဲ့ DNA တစ်ခုတည်းတူနေတာလည်းမဟုတ်ပါဘူးတိကျအသက်ခံတာတစ်ခုပါဒါကြောင့်မလို့အမျိုးသမီးရဲ့အခွင့်အရေးမဟုတ်ပါဘူးတကယ်တမ်းပြောရရင်အမျိုးသမီးအခွင့်အရေးကဘိုက်ထဲမှာစရည်လိုတော့ပြောလို့ရပါတယ်ဒါကလူအသက်တစ်ချောင်းပါအမျိုးသမီးတစ်ယောက်ဖြစ်လာနိုင်တဲ့အသက်တစ်ခုပါ
Abortion is not female empowerment. In fact, telling a woman that she's not able to succeed in having a child is not a
female empowerment. It's not a female empowerment. အမျိုးသမီးတွေအနေနဲ့ခလေးရှိလို့အောင်မြင်မှုတွေရအောင်မလုပ်နိုင်ဘူးဆိုတာမှတ်မှတ်ပါဘူး။တကယ်တော့စန့်ကျင်ဘက်ပါ။အမျိုးသမီးတွေအနေနဲ့ခလေးရှိရတဲ့လေသူလုပ်ချင်တဲ့အလုပ်သူလုပ်ချင်တဲ့ပညာတွေတင်ယူလေ့လာခွင့်ရှိပါရဲ့။ Elo Loma and Agada, the guest man is when you meet him with the party.
Tilo Pion Surabu, a mute meeting our Lamakan Sababu. The Chom Muse Miriha, Matia Putin, Kayalu, Aloma to their Piape, Kayalu, going Yajarari Shidalu, the Chuale, Chama Ya, Lumu Siwa Sanya, a Chini Ya, Clay Wood Dream, Matendoralu, a Chow Mumuri Shidabu, Chopiazabi, Bacon Longjone, Diawin, going Piatamuri, Quimpibu, Luajelu, Topiazabari. Tago Pepe, the Ayong Joe, yes, so Piazza, amuse me and Minkling Ari, Thuria Gokana, Thuria Bawa Dre, Go by Yuiche, so Pia Panguengu, a teacher, Yachulita Pippi, Lula at Samai Piatanari, Jonya Ang, amuse me, Bobby, a Kakepian, Lojalo, Robin Wigo, Chalkandriga, Piosu Javari.
We are going to help. Through Dale, a mute me, poor Siri, Quietiga, Tago Ya on Lunilan Shamaba.
The Iron Yes, Sunketsaha, cannot be a swell conservative Lunes, we are Loya Lule, Helen Iga, Piovare.
I'm disappointed, but I'm not surprised. The Supreme Court has
the Iron Joe Sunketsaku, Satan Mirime, Anum and Oval. Leshi the Iron Joma, Korean Pesse Lunes, we near Ubiro, through a Yusari go, Jenny to Alo for my Chama Poloniala.
ကိုဒီကနေ့ဆုံးဖြတ်ချက်ကပြလိုက်တာပါပဲအန်အိုးစီယာတို့မရှိပါဘူးအရေးဝိပဿနာတမရတော်နဲ့ထရမ့်လက်ချက်မှာတရားရုံးကျူတရားသူကြီးသုံးဦးခန့်အပြီးတရားရုံးကျူမှာကွန်ဆာဗေးတစ်တရားသူကြီးရဲ့အများစုကလွှမ်းမိုးနိုင်အောင်စနစ်တကျစီစဉ်နေရယူခဲ့ပြီးတော့မှအခုလိုဆုံးဖြတ်ချက်တွေချမှတ်လာတာလို့ဝေဖန်သူတွေကထောက်ပြကြပါတယ်အခုလိုအမေရိကန်မျိုးသမီးတွေအကြအယူဆပွဲလဲမှုတွေရှိနေတဲ့ဒေသဖြတ
ပါ
ဟုတ်ကဲ့ကျွန်မအမြင်ကတော့ကျွန်မတို့အာကိုဝင်ဆရှိပြီဆိုတာနဲ့ကျွန်မတို့တွေးဥကနေစတာပေါ့နော်အဲ့ရနေစပြီးတော့မှကျွန်မတို့ကြည့်တဲ့အခါမှာရပ်ပိုင်းလပိုင်းတစ်ဖြည်းဖြည်းနဲ့သူကလူဖြစ်လာပြီလေဆိုတော့ကိုဝင်ဖြစ်ချတာတလပဲကြာကြာနှစ်လပဲကြာကြာကိုဝင်ဆိုပေမဲ့တွေးဆဖြစ်ပေမဲ့သူကလူပုံစံဆဖြစ်နေပြီဆိုတော့ကျွန်တော်တို့ဒီကိုဝင်ကိုဖြတ်ချလိုက်ခြင်းအပြင်တနည်းအားဖြင့်ကျွန်တော်တို့လူအသက်တက်တာနဲ့အတူတူပဲဖြစ်တယ်။ကျွန်တော်တို့ဘာသာရေးအတိအပြီးမှရှိမယ်လူအသက်ကိုမတက်ရဘူးဆိုတော့ဒါဖျားလုံးဝမကြိုက်တဲ့အရာတစ်ခုဖြစ်တယ်ပေါ့နော်။အဲလူရဲ့ဘဝတစ်ခုလုံးကိုဆုံးရှုံးသွားသလိုအဲလူဖြစ်လာမဲ့ကလေးတစ်ယောက်ရဲ့အနာဂတ်ကိုရိုက်ချိုးသွားသလိုဖြစ်တယ်လို့ကျွန်မခံစားတယ်။ဒါဖျားကလည်းကျွန်တော်တို့ရဲ့စံစာထဲမှာလုံးဝမကြိုက်တဲ့အရာပေါ့နော်လူအသက်တက်တဲ့အရာဖျားကသားမြစ်ထားတဲ့အရာဖြစ်တဲ့အတွက်ပေါ့နော်ကျွန်မအမေရိကမှာဒီအရာတွေစဖြစ်လာတဲ့အခါမှာတော်တော်လေးကျွန်မစိတ်မကောင်းဖြစ်ရတယ်နှလုံးသားကြေကွဲရတယ်ဒါပေမဲ့အခုဒီလိုမျိုးပေါ့နော်ဟိုသူတို့ရဲ့တရားရုံးမှာအမှုတွေဒီလိုမျိုးဖြစ်လာတယ်ပြီးတော့မှကိုဝင်ဖြတ်ချမဲ့အရာတွေကိုတားမြစ်မယ်လို့တင်းကြတဲ့အခါမှာကျွန်မစိတ်ထဲမှာအယံဝမ်းသာတယ်ကျွန်မတို့ suit down တဲ့အရာတစ်ခုလည်းပြည့်သွားတယ်လို့ကျွန်မယုံကြည်ပါတယ်လို့
အမေရိကရောက်မြန်မာတွေကြားမှာလည်းအမြင်တွေကတော့အမျိုးမျိုးပါတရားရုံးချုပ်ဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်တရားရုံးချုပ်ရှေ့မှာကိုယ်တိုင်သွားရောက်ဆန္ဒပြခဲ့တဲ့မတ်ဂျူဂျူမင်းသူကတော့အခုဆုံးဖြတ်ချက်ဟာအမျိုးသမီးတွေရဲ့အခွင့်အရေးကိုထိခိုက်ရုံမကလူမှုတိုင်းဝိုင်းတစ်ခုလုံးအပေါ်မှာပါထိခိုက်သက်ရောက်မှုတွေရှိတယ်လို့ပြောပါတယ်
။ဒါကပြောမယ်ဆိုလို့ရှိရင်အမျိုးသမီးတို့ရဲ့အခွင့်အရေးတွေမဟုတ်ဘဲနဲ့ကျမတို့ရဲ့ society တစ်ခုလုံးရဲ့အခွင့်အရေးကိုပါထိခိုက်နေလာနိုင်တယ်လို့ပြောလို့ရတယ်ပေါ့နော်။အထူးသဖြင့်ကျမက social worker တယောက်ဆိုတော့ကျမတို့ဒီလူပေါင်းတို့ခုလုံးပြောင်းလဲသွားနိုင်တာကိုကျမတို့ကမျက်မြင်ကိုယ်ပြီးမြင်လာရတော့မယ်။ဘာဖြစ်လို့ဆိုတော့ဒီလိုမျိုးပေါ့နော်ကျမတို့ရဲ့ရွေးချက်ပိုင်းခွင့်ဒီကိုဝင်ရရှိလာပြီဆိုလို့ရှိရင်ကျမတို့ကမလို့ရင်းမဲနဲ့မွေးရမယ်ကလေးတွေမကြွေးနိုင်မဲနဲ့မွေးရမယ်ကလေးတွေမထိန်သိမ်းနိုင်မစောင့်ရှောက်နိုင်မဲနဲ့မွေးရတော့မယ်ကလေးတွေလူပေါင်းတွေကိုရောက်လာပြီဆိုလို့ရှိရင်ကလေးတွေအတွက်လည်းမကောင်းကလေးတွေအတွက်လည်းစိတ်ဒဏ်ရာများစွာနဲ့ကြီးပြင်းလာနိုင်အခြေအနေကများတယ်ဒီလိုမျိုးနောက်ပြီးတော့ဒီအခြေခံလူတန်းစားတွေကိုဝင်တားစီကိုမတောင်းနိုင်တဲ့လူတွေအတွက်ဆိုလို့ရှိရင်ပို့ပြီးတော့ဒုက္ခရောက်လာနိုင်တယ်ပေါ့နော်ဘာဖြစ်လို့ဆိုတော့ဒါပြောလို့ဒါ reproductive health မျိုးပွားမှုဆိုင်ရာအခွင့်အရေးဆိုတဲ့ခါမှာအဲ့ဒီရဲ့အောက်မှာအများကြီးပဲပါလာပြီးအမျိုးသမီးတွေရဲ့ဟိုတားစီ၃ခွင့်တွေကအစပါလာပြီးအမျိုးသမီးတွေဘယ်လိုနေထိုင်ကြံ့ရမယ်ဆိုတာတွေကအစပါလာပြီးအဲ့ဒါဒါအစပဲရှိသေးတယ် Now by solution LGBTQ community right day ba tiga nina la nine look LGBTQ community gowns on the Alep, your sonny Taiwan. The Algia, Jana, when you go down, daughter let her meet the loud daughter near America Lunanganama. Now be unsweated at Dweed Corrine, Luria Gowns of Pinida, Dinangama, Niare, Jamaru, amuse me in a clothing need, Yana State Boom Media. A cool new one on the Spring Court Gar, the Hodia Yongma solution, the Adujiria, the Nepanga Zella, now be unsweated at Dweed Corrine, Gowns on Lonely, Kama, Jamaru Nine, the Dolly who. Say boomy there, Titania, to a doctor, Jordan,
Grace Saluyabarishan. Three dots at Tahuna, Petalu, Puerto Murigaro, Pomu, Jelanavari, Tora Beluque, Petro Maro, Tiaunjo, Sumpia Chaco, Alunga Lina Jamaba, Dinner Chugaro, Tiaunjo, Sumpia Chatra, Pidi Jamabe, Three dots at Tahuin, Jamine, Tinta, Ubi, Chachin Piaramo, Pinsinani Jaris, Surago, Tintiain, Tidrina, Mutami Canago, Jimabe, and I went to Russian.
Smart, you do that.
ဒေယူပူဆောင်ရေကားကုမ္ပဏီပိုင်ဆိုင်လာတဲ့မြန်မာဒုက္ခသည်တပတ်ကိုလေးရက်တာအလုံးလုံးရမယ်အစီအစဉ်တွေအကြောင်းကိုအောင်စူးစီးတင်ပြထားပါတယ်။ကိုမင်းခန့်ဟာ2009ခုနှစ်မှာအမေရိကကိုဒုက္ခသည်အဖြစ်ရောက်ရှိလာတာဟာရောက်ကစားမှာတော့မတူညီတဲ့ရင်ကျေးမှုတွေကြားခက်ခဲတွေရှိခဲ့ပြီးနောက်ပိုင်းမှာတော့ကောလိပ်ဒုတိယနှစ်အထိတက်ခဲ့ပါတယ်။
အဲ့နောက်သူနာပြုအဖြစ်လောက်ကန်ခဲ့ပြီးနှစ်ထောင်ဆယ်လေးအရောက်မှာတော့ကုန်တင်တွဲကားကြီးတွေစမောင်းပါတယ်ကားမောင်းတဲ့အလုပ်ပတ်ကြောင့်ရွေးချယ်ခဲ့လဲဆိုတာကိုသူကအခုလို့ပြောပြပါတယ်ဘယ်မှာဒီမှာပြောလို့ပါဗျာဒီအမေရိကန်ဒရိမ်ပါဗျာကိုတန်းနှစ်တက်ကိုလောက်ရင်းနာကိုဝင်လဲရအောင်ဆိုတော့အကြောင်းတခြားအလုံးတွေကလည်းလောက်ကြည့်တယ်ငါပစ်စင်မပြေဘူးကားမောင်းတဲ့အလုပ်ကအရင်တော့ပတ
တခြားလုပ်တယ်ဆိုလို့ရှိရင်ကံမောင်းတာရံပွဲအ
မေရိကန်မှာလုပ်ငန်းခွင်တွင်တွေ့ကြုံတွေကိုအချင်းချင်းပြလဲပြောဆိုလေးရှိကြပါတယ်။ကံမောင်းစဉ်ကာလအတွင်းလုပ်တဲ့ရင်အိန္ဒိယရင်မောင်းတူအကြံပေးမှုကနေကုန်တင်ရင်ကုမ္ပဏီတစ်ခုကိုစတင်ထူထောင်ခဲ့တာလို့ဆိုပါတယ
်။ကိုယ့်ဘာကိုကုမ္ပဏီစားထောင်မှာဆိုရင် profit ကတူမျိုးရှိတယ်။ management ကတူမျိုးလုပ်လို့ရှိရင် main ရဲ့ဟိုဒါတွေ expense နဲ့ profit ကိုမင်းတွက်နိုင်အာကုမ္ပဏီကောင်းမောင်းတဲ့တော်များမေးလို့ရှိရင်မတွက်နိုင်ကြဘူးဗျ။ဒါပေမဲ့ငါရှင်းပြမယ်ဆိုတော့ तू ကလေးစားမယ်တနင်္ဂနွေကျွန်တော်သူထိုင်တော့တေချာပါစားရစားရတယ်ရှင်းပြရှင်းပြတော့အာမင်းအာ experience ရအောင်လုပ်ပြီးလို့ရှိရင်မင်းကောင်းမောင်းလောကမှာအာဘယ်မှာတွေ့တဲ့လူတွေကစကားပြောပြီးတော့ကို knowledge ပေါ့နော်ဟိုကရအောင်ဖြည့်စီပြီးလို့ရှိရင်တရားကြမယ်ကိုကုမ္ပဏီကိုထောင်လို့ရှိရင်ငိုသာတောင်းမြော်ပါတာ
တရက်ကိုဖြန်းမြ9နာရီလောက်ကောင်းမောင်းခဲ့ပြီးနောက်၄နှစ်အကြာ2018ခုနှစ်မှာခန့်အတယူပို့ဆောင်ရေးကုမ္ပဏီစတင်ထူထောင်ခဲ့တာဝါကိုရိုင်းကောင်းမောင်းရင်ကုမ္ပဏီကိုကြီးကြပ်တယ်လို့ဇနီးဖြစ်သူကလည်းရုပ်လုံငန်းစာရွက်စာတမ်းကိစ္စတွေကိုကူညီပေးတယ်လို့ပြောပါတယ်ကိုယ့်ကုမ္ပဏီကကားတွေကိုလည်း DNA ကင်းအောင်ဤပညာသုံးပြီးတော့အဆောင်ကြီးသတိပေးရတာတွေလည်းလုပ်ရတယ်လို့ပြောပါတယ
်ဒါပါကလီဘာနဲကဘလောက်ကျန်လဲအာဘရိန်းရတာဘလောက်ကျန်လဲဒီစီစားတော့အစအာကိုလီဘာနင်းလို့ဘလောက်ကျန်လို့ရှိရင် percentage block 4 သွားတယ်ပေါ့နော်ဒီလီဘာအဆုံးလေးဘလောက်လေးကြကြနင်းလာလဲအာအကွေကွေတာကျန်လာအကွေကွေတာကျန်လာဆိုလို့ရှိရင်ကျွန်တော်ကားထဲမှာ GPS ကိုကြီးစံလာအောင်ရှိတယ်ကြီးစံလာတော့အကွေလို့ရှိရင်ကားဘလောက်ကျန်လဲပေါ့နော်ရင်းလို့ရှိရင်အဲ့ဒီကောင်အစကျွန်တော်အာ email လာတော့
ပေါ်ရင်းမျိုးကကိုတိန်းတော့အောင်ပါကောလိပ်ကနေဆက်ပြုပြင်ထင်းသေးပွဲရရှိထားသူပါကုန်တင်တွဲကမောင်းရတာဟာဝင်ငွေကောင်းတယ်လို့ဒုက္ခိတတူဖြစ်နေတာကြောင့်လဲခန့်ကုမ္ပဏီမှာကားစမောင်းပြခဲ့တာလို့ဆိုရတယ
်ကျွန်တော်ဟိုပထမဦးဆုံးကားသမားပွားရောက်အော်ဖာလုပ်တာဒီကုမ္ပဏီကစတာဒီကုမ္ပဏီကကျွန်တော်အော်ဖာလုပ်တယ်အော်ဖာလုပ်တဲ့ခါမှာအာကျွန်တော်ဟိုသူတို့ဟိုတစ်လခွဲနှစ်လနေပါလောက်ကျွန်တော်ထိန်းပြီးတော့မှကျွန်တော်ဟိုသူတို့ပိုင်တဲ့ကားကိုကျွန်တော်အပ်ပြီးတော့အပ်တယ်အဲ့တော့မှကျွန်တော် OTR နဲ့ကျွန်တော်စမောင်းတာပေါ့ODR ဆိုတော့ over the road ပေါ့နော်လမ်းပေါ်ကနေကျွန်တော်တို့တပတ်တစ်ခါတော့မဟုတ်တလားတစ်ခါလောက်မှအင်ဂျင်ရနဲ့လို့ကျွန်တော်ဆက်လုပ်ရတာ
American ပြည်တော်စုမှာ COVID ကာလပြီးဆုံးကနေတည်ယူပို့ဆောင်ရေးကဏ္ဍအတွက်လုံသားအင်အားအများပြားလိုအပ်နေတာပါဒါကြောင့်ကားပေါင်းတင်ရန်တွေမှာဆိုရင်လည်းအချိန်ပြည့်တင် जा ပေးနေရပါတယ် ချုပ်ကုမ္ပဏီတွေကတော့တနိုင်ငံလုံးအနှံ့ကုန်စည်ပို့ဆောင်ရတယ်လို့တချို့ကတော့ဒေတာတွေအခြေဆိုင်ရာပြည်နယ်ဝန်ကျင်မှသာပို့ဆောင်တာပါ။ဒါကြောင့်မိသားစုရှိသူတွေအဖို့တော့သတိနဲ့ရွေးချယ်မှုမမှားဖို့ကိုမင်းခန့်ကအခုလိုအကြံပြုပါရစ
ေ။ဒီအရန်တတဲ့အချိန်မှလည်းမှားရတယ်။အာကျွန်တော်ရန်ကြတဲ့အချိန်မိုးတင်းတင်းမေ့ရတဲ့အချိန်မှလည်းမှားရတယ်။ဆိုတော့အဲ့ဒီများတယ်။လမ်းကလည်းအက်ဆီဒန့်ဖြစ်လာတဲ့အခြေအနေတွေ။ဆိုတော့အဲ့ဒီအရန်များတာလုပ်ပါ။အာအဲ့ဒီတော့မလို့ပတ်စံတစ်ခုအဲတော့တော့မလို့သိချင်ဘူး။အာနောက်တစ်ခုကိုတည်ရမှာကိုယ့်ရဲ့မိသားစုနဲ့ကိုယ့်ရဲ့အမျိုးသမီးနဲ့အာကိုယ့်ရဲ့တာသမီးနဲ့အဆင်ပြေမလား။အာအရင်ကတာမီဆိုနေပြီးမှအားလုံးကနေပြီးတော့ထောက်ကထောက်ပံ့ပေးတယ်ဆိုမှလုပ်ဖို့ဟာတင်ပါလို့ကျွန်တော်အကြံပေးချင်ပါတယ
်။ရင်ပိုင်ရှင်ကားမောင်းသူဘွားကနေသူအခါမှာကုန်တင် tracker 9စီးအထိပိုင်ဆိုင်ထားပြီးဖြစ်ပြီးကုမ္ပဏီရင်လိုင်းဝင်အားလုံး26စီးအထိရှိလာပြီလို့ဆိုပါတယ်။တယူပို့ဆောင်ရေးကဏ္ဍမှာကုန်တင် tracker တွေရဲ့အခန့်ကဏ္ဍဟာဘယ်တော့မှပျောက်ကွယ်စရာအကြောင်းမရှိဘူးလို့လည်းပြောဆိုပါတယ
်။အမေရိကန်နိုင်ငံမှာကုန်ပစ္စည်းပို့ဆောင်ရေးလုပ်ငန်းကဆက်လက်ပြီးတော့အတိုးတက်မယ်လို့တော့ကျွန်တော်မြင်ပါတယ်ခင်ဗျ။ဘာဖြစ်လို့လဲဆိုတော့အမေရိကန်နိုင်ငံကွန်ပစ္စည်း900ရန်လောင်းကကွန်ကားကြီးတွေစမိုင်းထရက်တွေနဲ့ပဲတည်တာအဲ့လိုတောင်မလို့အများတန်းစမိုင်းထရက်တွေလိုအပ်တယ်ပြီးတော့ကံမောင်းသမားတွေလိုအပ်တယ်ဆိုတော့ဒီလောက်ငန်းကဆက်လက်ပြီးတော့တိုးတက်သွားမှာပ
ါထိုင်းမြန်မာနယ်စပ်နိုဘိုဒုက္ခသည်စခန်းမှာနှစ်နှစ်ကြာနေခဲ့ပြီးနောက်ကိုမင်းခန့်ဟာအသက်16နှစ်အရွယ်မှာအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတော့အခွင့်အရေးတွေကိုတက်ဆွမ်းတလောက်ရယူနိုင်တဲ့တိုင်းပြည်မှာသူ့ရဲ့အမေရိကန်အိမ်မက်တွေကြီးထက်ပိုပြီးပြင်းအောင်အကောင့်ထဲပေါ်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာ
ဝါရှင်တန်ပြည်နယ်စီအက်တဲမျိုးကအားကစားပစ္စည်း software ကုမ္ပဏီကဝန်ထမ်းတွေဟာတပတ်ကို၄ရက်ပဲလုပ်ရပါတယ်။အမေရိကန်ပြည်ထောင်စုကလုပ်ငန်းငွေတွေမှာတပတ်ကို၅ရက်လုပ်ရတာပါ။ဘုတ်ကုမ္ပဏီလုပ်ငန်းတွချဲ့ရေးဌာနအကြီးကဲဆေရာရီကတနင်္လာနေ့ရောက်တဲ့အခါမှာဖြစ်လေရှိတဲ့စိတ်ပူပန်တောကဖြစ်မှုတွေပျောက်သွားတယ်လို့ပြောပါတယ်။
I have a day dedicated to
တရက်ကိုအိမ်မှုကိစ္စတွေလုပ်နှစ်ရက်ကိုမိသားစုအတွက်အချိန်ပေးကိုဘာသာလဲခေါင်းနဲ့ပါပူပေးမှစဉ်းစားမနေဘဲနဲ့အနားယူနိုင်ပါတယ်။သုံးရက်လုံးနားလိုက်ရရင်အလုပ်လေးရက်လုပ်တဲ့အခါမှာကုန်ဆုံးသွားတဲ့အချိန်နဲ့စွမ်းအင်တွေပြန်ပြီးတော့အစာထိုးဖို့အထောက်အကူဖြစ်ပါတယ်
။တပတ်ကို၄ရက်သာလုပ်ရတာကြောင့်ကုမ္ပဏီလုပ်ငန်းလည်ပတ်မှုဘာမှထိခိုက်တာမရှိဘူးလို့လည်းသူကပြောပါတယ်။အခုလိုတပတ်၄ရက်ပြောင်းလဲခဲ့တာနှစ်နှစ်လောက်ရှိပါပြီ။ဆန်ဖရန်စစ္စကိုကဘုတ်ကုမ္ပဏီကလည်းမနစ်အော်တိုဝါလောက်ကစလို့တပတ်၄ရက်သာလုပ်လို့ဖို့စီကံပြောင်းလဲခဲ့ပါတယ်။ဒါလို့ပြောင်းလဲပြီးလပိုင်းအတွင်းကုမ္ပဏီထုတ်လုပ်မှုပိုင်းပိုတိုးတက်လာခဲ့တယ်လို့ပြောပါတယ်။ကုမ္ပဏီအရာရှိဂျနီဖာခရစ်စတီက
It's not about trying to reduce 5 days into 4.
လုပ်ငန်းအရက်ကနေ၄ရက်ကိုရှော့ချချင်တာတသက်ပဲမဟုတ်ပါဘူး။တခြားနည်းနဲ့လုပ်ငန်းတင်ကြအောင်ဘယ်လိုအယုံဆိုင်ဆောင်ရွက်မလဲဆိုတာရဲ့အချိန်ကုန်လူပန်းဖြစ်မှာတွေကိုဘယ်လိုရှော့ချမလဲဆိုတာတွေရဲ့ကိုတုံ့တက်အချိန်ကိုအကျိုးရှိရှိအသုံးချပြီးပို့ပြီးတော့အရေးကြီးတဲ့ကိစ္စရပ်တွေပြည့်မြောက်အောင်ဆောင်ရွက်ဖို့ပါ။
ပစ္စည်းဝယ်ယူမှယူတွေကတော့တောက်ကြနေမှာပါဖုံးစက်လေးရှိတာဒါအဆင်မပြေတာမျိုးဖြစ်တတ်တယ်လို့လည်းသူကပြောပါတယ်ကုမ္ပဏီ software engineer Sarah Yan က3ရက်နားရတာကြောင့်အလုပ်မှာပိုအာရုံစိုက်နေတယ်လို့ပြောပါတယ်
Like coming back on Monday I definitely feel like a lot more refreshed
ဒီနေ့လည်းအလုပ်ကိုပြန်လာရင်လူကပိုပြီးတော့လမ်းဆန်းပါတယ်အလုပ်ကနေ2ရက်ဒါမှမဟုတ်3ရက်နားရရင်ကျွန်မအတွက်တော့တကယ်ကိုသိတာပါတယ်မင်းရပင်နာရင်တော့အားလည်းရက်ကအကုန်မြန်လုံးပြီး၃ရက်နားရရင်ပိုအင်အားတွေပြည်လာတယ်လို့ခံစားရပါတယ်ဝန်ထမ်းတိရှာရတာလည်းပိုလွယ်ပါတယ်ကျမကို LinkedIn Facebook နဲ့အခြားနည်းလမ်းမျိုးစုံနဲ့ဆက်သွယ်လာပြီးတစ်ပတ်၄ရက်အလုပ်လုပ်ရတာဘယ်လိုနေလဲဆိုပြီးတော့မေးကြပါတယ်အားလုံးကဒါကိုစိတ်ဝင်စားပါတယ်
ဥရောပနိုင်ငံတချို့မှာလည်းတပတ်၄ရက်အလုပ်လုပ်ရမယ့်နီလန်ပေါင်းစုံဆက်တက်နေပါရယ်မနစ်ကစပိန်မှာ၃နှစ်စမ်းသပ်စီမံကိန်းစတင်ပြီးအလဲအလတ်စားလုပ်ငန်းတွေကိုထောက်ပံ့ဖို့စပိန်အစိုးရကတန်း50ကျင်းဆွဲခဲ့ပါတယ်ခင်ဗျာ
သုဒ္ဓဆောင်နဲ့အမေရိကန်တကွင်အစည်းအဝေးပြီးသွားပြန်တော့တိတ်ပန်တဲ့ဤပညာကဏ္ဍမှာရေရှားတတုတတိယပိုင်းကိုတော့ကင်မျိုးသက်ကဆွေးနွေးတင်ဆက်ပါထားပါတယ်ခင်ဗျာ
နှစ်ထောင်20ကမ္ဘာမြေရှားတက်ပြီးထုတ်လုပ်မှု metric တန်ချိန်3,400အထိတိုးလာနေချိန်မှာတန်ချိန်3,400ထုတ်နေတဲ့တရုတ်နဲ့တန်ချိန် 38,000 ထုတ်တဲ့ American ပြည်ရင်တန်ဝါကတန်ချိန် 3,000 နဲ့ကမ္ဘာတက်တဲ့အများဆုံးမြေရှား track data ဖြစ်နေပါတယ်ကျုပ်ကထုတ်တဲ့မြေရှားကုန်ကြမ်းထုတ်ရကလည်းမြန်မာစီကရတာပါလက်ရှိမှာရေရှားထုတ်လုပ်မှုတည်ဝင်မရှိသေးတဲ့မြန်မာနိုင်ငံရဲ့နေရှားအလားအလာကဘယ်လိုရှိပါသလဲရေရှားတက်တူကဘာကြောင့်အရေးပါနေတာပါလဲဒ တတ်တူရှာဖွေရင်းနဲ့တူဖို့ပြင်ရရှင်ဦးစောနောင်ကိုနင်းနဲ့တင်ပြပေးမှာပါဆရာမြန်မာနိုင်ငံကြီးအချင်းချင်းနဲ့ဒီပန်ဝါဒေတာမှာပဲရှိလားတစ်ချက်ချာနေရာတွေမှာရောနေရှာတတ်တူရရှိလားဆရာ
အခုလောလောဆယ်တော့ဒီကချင်းမှာတော့အများဆုံးပေါ့နော်နောက်ပြီးရင်အခုသူတို့ကချင်းပန်ဝါကျင်းချင်းတွေအဖွဲ့ရဲ့တို့ရတော့ဒီကချင်းတဲမှာကိုလုတ်ခွဲပေါင်းတရာခါလောက်ရှိရပြောတယ်ဒီချက်လုတ်ခွဲပေါ့နော
်
လုတ်ခွဲတွေတရာကျော်လောက်တရာဝန်းကျင်လောက်ရှိလို့ဆိုတယ်ဒါတော့မြန်မာပြည်မှာတခြားနေရာတွေနည်းနည်းဆိုရင်တော့အင်းတော်နဲ့အင်းတော်နဲ့ကတားကြောင်းမှာလည်းတချို့လုံးနေတယ်လို့ပြရတယ်နောက်ပြီးရင်ကျွန်တော်တို့ဟို border DGSC border မှာတော့ကျွန်တော်တို့ regional mapping ဆင်းတော့ဒီတနင်္သာရီသူတို့ဖြစ်ကျွန်တော်တော်ရလောင်လုံးဘီချ်မှာတော့ marine place မျိုး marine place တိုင်းပေါ့လောင်လုံးဘီချ်မှာတော့ဒီလွှဲရအရေရောက်ဖူးတယ
်
ဒါပေမဲ့ဒါတော့ wallpaper ဖြစ်တဲ့အစတော့ကျွန်တော်လူမလေးလာရောက်ဘူးလေဒီ tracing တွေတွေ့တာပေါ့ tracing တွေပဲတွေ့တယ်ဟုတ်က
ဲ့အနေချင်းပါတာပေါ့
အနေချင်းပါတယ်ဟုတ်တယ
်ဟုတ်က
ဲ့ monoxylo zinon team တို့တလူ
ဆရာမြန်မာနိုင်ငံကဒီရင်းရှားတက်သူအလားလာလေးနည်းနည်းပြောပြပေးပါဆရာ
ဒီရှာတော့သူအလားလာနေတယ်တော့ဒီဒီကချင်ပြည်နယ်ထဲမှာလုံးမဲ့ဆိုရင်တော့ Hackling Granite Granite Log လို့ဒီအမျိုးလော့ကိုက်ပြီးလိုက်ရှာပြီးပေါ်ထွက်ရမှာပဲလေပညာရှင်တွေအနေနဲ့ဒါမျိုးဌာနဆိုင်ရာနဲ့လုံးမဲ့ဆိုရင်မြန်မာပြည်မှာဒီ Ines Belt တော့ဦးတော်ကြီးတော့ရှိတယ်ဒီထက်မှဒီ Belt တွေလိုက်ချောင်းယူပါပဲဒါတော့ကချင်မှာမဟုတ်ဘူးတခြားနေရာတွေလက်ရှိတင်းသာကြီးကိုဆက်ဒီမှာလဲဒီလိုမျိုးအဲကောက်ကြီးကျွဲရအောင်ရှိတာအလောင်းလုံးဆိုရင်သူဖြစ်ချင်ဒီကိုဆက်အင်းနီယာစတော့ပေးတာတချို့တွေကတော့ဒီအဲကောက်ကြီးကျွဲတာပေါ့ဒါကြောင့်လဲဒီလောင်းလုံးဘီချ်မှာဒီလိုမျိုးထွေးစတွေ့ရတယ်ကျွန်တော်တို့ရှာမယ်ဆိုရင်တော့အဲကောက်ကြီးကျွဲသွားတဲ့မိသေးကြောင့်တွေရှိတဲ့ဒေသတွေကိုလိုက်ပြင်ကျွန်တော်တို့ခွဲဆင်းဖို့လိုပါတယ်ဟုတ်တော့မျိုးကျွန်တော်တို့74 to 78တော့ GSC project နဲ့လောက်တော့မျိုးအောင်မြတ်မှန်းနဲ့တုံပြီးဒီလိုသုံးရင်တော့တွေးမယ်လို့ထင်တာပဲ
ဟုတ်ကဲ့တေချာဆန်ရတေချာဟိုမှတ်တမ်းတင်ထားတာတော့မရှိသေးဘူးပေါ့နော
်အခုတော့ဒီလိုဆန်ကြာမရှိဘူးတင်တော့တင်ထားတယ်ဟိုဒီမြေပုံကမှဒီကျွန်တော်တို့ mineral resources ဆိုမက်ကမှာပေါ့အဲ့တော့တော့တွဲရအောင်ဆိုပြီးရနည်းနည်းတင်ထားတာရှိတယ်ဒါပေမဲ့တခုနှစ်ခုလောက်ပဲတွေ့ရတာ
ဟုတ်ကဲ့ပါဆရာဆရာဒီမြန်မာနိုင်ငံမှာတွေ့ရတဲ့အဲ့ဒီဘယ်အခြေအဟောဘယ်နှမျိုးလောက်ရှိလဲဆရာ
လွဲရတယ်တော့ခုတောင်ပေါ်မှာထွက်တာတော့လွဲရအောင်မှာ2မျိုးခွဲထားတယ
်လေ
ဒီလွဲရအောင်နဲ့လိုက်လွဲရအောင်ဆိုရင်2မျိုးခွဲထားတယ်ဟိုလေးတယ်ညီရှာနဲ့ပေါ်တဲ့ညီရှာပေါ့တောင်ပေါ်မှာတွေ့တာ heavy လွဲရအောင်ဒီဖြစ်တယ်ဒီ heavy လွဲရအောင်တွေကပုံကြီးရဲ့တံပိုးကြည့်တယ်ဈေးပိုရတာအဲ့တော့ပေါ်မှာထွက်တာဟိုတော်ဘီယန်နဲ့ဒိုက်စ်ဖိုစီယန်ဖြစ်တယ်။ဒါ heavy တွေရအောင်တယ
်။ရေရှားတက်သူထုတ်တဲ့နေရာမှာဟိုဘေးရက်ပစ္စည်းတွေနဲ့အဖို့တန်ဒါတွေဘာတွေများရပါသလဲဆရာ။ဘာဖြစ်လို့လဲဆိုတော့ဒီရေရှားတက်သူထုတ်တဲ့နေရာရဲ့အပါဝင်ပေါ့နော်။မြန်မာနိုင်ငံတကြောကရွှေမရှိတဲ့နေရာမရှိဘူး။အော်အမတန်ရှားတယ်။နေရာတိုင်းမှာရွှေရတွေ့နေဒီနေရာတွေမှာရောရွှေထုတ်တာတွေရှိသလား။အချိန်နည်းနည်းနဲ့ပြောပြပေးပါဆရာ
။ဟုတ်ကဲ့ဒီမြေရှောင်းဖမ်းမိတဲ့အချိန်မှာကျန်တဲ့ဒီဝိစိတ်ထဲကဒီသူတို့ကတော့ဗမာတွေကတော့ထတ်ဆေးတော့ထတ်ဆေးတော့ရွှေရတဲ့ရရဲကြောက်ကြီးလည်းရတယ်အဲ့ဒါတော့အသေးချာပါပဲဘာလို့ဆိုကျွန်တော်မိတ်ဆွေအချင်းတွေလုံးနေတဲ့လူတွေစီကသိရတာ
ကျန်မြေရှောင်းတက်သူကိုဘယ်နေရာတွေမှာအဓိကတုံးပါတယ်ဆရာအဲ့ဒီမြေရှောင်းတက်သူအတုံးပြုပုံနည်းနည်းပြောပြပေးပါဆရာ
ဟုတ်ကဲ့ဟုတ်1965မတိုက်ခင်ကြီးကရေရှားတပ်တူကလူအချင်းအတော်ဝင်နေပြီ1965မှာဈေးကွေးကိုရောက်တော့တဲ့ကလာ TV ဆဲနေတဲ့သူရေရှားလူအချင်းကမြန်မာလာတော့ဟောကြောင့်ဆိုရင်ဒီကလာ TV ဆဲမှာအသုံးပြုတဲ့ European Nisha Mineral ဒီကလာ TV ဆဲမှာအသုံးအတွင်းမရှိနေဖြစ်ဆိုတဲ့ Dawson တခုဖြစ်နေတဲ့ကြောင့်အသုံးပြုတာတော့တော်တော်များတယ်ရောမြတော့နောက်တောက်ရှောင်းပါမြေရှောင်းကဘာမှလိုအပ်ချက်ကြီးမနေပါဘူး။နေတော့မရှိဘူး။မြောက်လောက်ကိုတိုးလောက်ကိုပဲရှိတယ်။နေယိုဒီမီယန်နဲ့ဆာရာမီယန်မြေရှောင်းနဲ့ချတ်တတ်သူနဲ့စားပြီးရင်ဒီ storm magnet So I'm here, McNevon, Apu, Apu, Dodo Canada, and I knew Loyama Tone. Yasika and Yen Loyama Tone, Lea, Yasin, Generator, Loyama Tone. Now we hard disk loop, cell phone loop, Edadi Loyama Tone. And now the new join, Jaisporian Yishaye, WM Yisha, I didn't know it of Pama Trade and Yuzawa. Jaisporian WM.Now we in the early years of the government donor, the Yasekariman donor, so I don't you are of Mia Yuan. Naja, Misha, a mere do animal.
Okay. So the Pamamatri amuse are by a digger manager.
The Pamamatri amuse are Jet Dali in Lodania Matone. Now we in the Yasekari Togania Matone, a digger. Now we lay all Yasek.
တော်ကင်မြို့သက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်ခင်ဗျာ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ထူးခြားတဲ့သတင်းတွေပေးပို့လို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကတလှည့်ပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံကဆရာတန်နှသိမ့်ပြီးနောက်ပိုင်းပေါ်ပေါက်နေတဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းရေးဖန်စီခံထားရတဲ့ဒေါန်ဆန်းစုကြည်နဲ့ဆွေးနွေးဖို့မဖြစ်နိုင်ဘူးလို့အပြတ်မပြောနိုင်ကြောင်းစစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်။လက်ရှိမြန်မာနိုင်ငံရဲ့အကြအတဲကိုဖြစ်ရှင်းမှုအတွက်စစ်ကောင်စီအနေနဲ့ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးနိုင်ပါသလားလို့မေးမြန်းရမှာနိုင်ငံရေးမှာမဖြစ်နိုင်တာဘာမှမရှိဘူးလို့ပြောဆိုခဲ့ကြောင်းစစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်ဇော်မင်းထွန်းကိုကိုးကားပြီး AFP သတင်းကတောက်ကြနေမှာဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာပကံမှာစနေနေ့စတင်မဲ့လန်ချမ်းမဲကောင်ပူပေါင်းဆောင်ရွက်ရေးနိုင်ငံသားရေးဝင်ကြီးအစီအဝေးကိုတရုတ်နိုင်ငံသားရေးဝင်ကြီးဦးဆောင်ကျင်းပမဲ့အကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။ဇူလိုင်လ3ရက်နေ့ကနေ14ရက်နေ့အထိရှေ့တောင်အရှ5နိုင်ငံခီးစဉ်တစ်စိတ်တစ်ပိုင်းအဖြစ်မြန်မာနိုင်ငံကိုတွားရောက်မှာဖြစ်ကြောင်းတရုတ်နိုင်ငံသားရေးဝင်ကြီးဌာနကပြောဆိုထားပါတယ်။လာအိုနိုင်ငံဟာလန်တရာအပါဝင်အခြေခံအစာအုပ်တွေကိုအကြီးအကျယ်ဆောက်လုပ်ခဲ့တဲ့အတွက်တရုတ်ပေါ်ကျွေးမီအများအပြားတည်ရှိနေပြီးကျွေးပြန်မဆက်နိုင်တော့မဲ့အန်ဒီရဲ့ရှိနေတယ်လို့ကြမ်းကျင်သူတွေကပြောဆိုထားပါတယ်။ယူကရိန်းအော်ဒစာဒေတာအတွင်းရုရှားဘက်ကမီဆိုင်းတုံးနဲ့ပစ်ခတ်တိုက်ခိုက်တဲ့အတွက်တောက်ကြနေတုန်းကအနည်းဆုံး22ဦးသေဆုံးခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုထားပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။တရင်ချင်းချုပ်ကိုကိုစုံမိုးကျော်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့စနေနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီခုတ်နဲ့ဇူဘဲထရက်တို့ဖြစ်ကြပါတယ်။ VOA ရဲ့စနေနေ့အစီအစဉ်တွေကိုလိုင်းနိုမီတာ24/40/50ကျင်းနဲ့ Facebook စာမျက်နှာကပါတင်ဆက်ခဲ့တာပါ။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးဇိုရင်ဆန္ဒပြည့်ဝနိုင်တဲ့နေ့တစ်နေ့ဖြစ်ပါစေ။ VOA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.